Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်ဇွန်လ4ရက်အင်္ဂါနေ့ည9နာရီကနေ10နာရီထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလမီတာ190တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျွန်မရှာဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေထဲမှာတော့မြောက်ကိုရီးယားကတိုက်ချင်းဖြစ်ပတ်ထိန်တဲ့ဒုံးတစ်စင်းကိုဒီကနေ့ထပ်မံဆက်သက်ပြစ်လွတ်လိုက်တဲ့အတွက်နိုင်ငံတကာတိုင်ဝမ်ကတုံ့ပြန်မှုတွေထွက်ပေါ်လာပါတယ်စီးရဲနိုင်ငံမှာ IS Islamic State တွေကမြို့တော်တစ်ခုလိုထိန်းချုပ်ထားတဲ့ရော့ကာမြို့ရဲ့မြို့အောင်ရက်ကိုတိုက်ခတ်တပ်ဖွဲ့တွေထိုးပေါက်နိုင်ခဲ့ပါတယ်ဒီလိုထိတဲ့ရောက်နိုင်ငံတကာသတင်းတွေကိုမခင်ဖြူထွေးနဲ့တူကြီးညာပေးသွားမှာပ
ါကောင်းပါပြီရှင်ဒီကနေ့ညသတင်းတွေပြီးနားဆင်ကြမယ့်သတင်းလွှာတွေထဲမှာတော့
ထိတ်ကမ်းကဒင်းနဲ့ပေါက်တော့ဆိုတော့အဲဒီမှာမောင်နှုပေါ့မောင်နှုဆိုတာကအသက်55နှစ်အဖအဒူရှက်ကူဆိုတော့သူကအဲ့ခဲအိုဂဲရီနဲ့ပြည့်တဲ့သူကဒီမှာပြေဆုံးတယ်ပြေဆုံးတော့ကျန်တဲ့ထိခဲ့တဲ့ရတဲ့လူတွေကိုကျွန်တော်တို့
စစ်တွေမြို့ကယ်ဆယ်ရေးစခန်းတစ်ခုမှာလူတူသားခံရတဲ့အကြောင်းနဲ့ပတ်သက်လို့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးစောထေပြောသွားတာဖြစ်ပါတယ်။အပြည့်စုံကိုသတင်းတွေပြီးနားဆင်ကြရမှာပါဒီအကြောင်းနဲ့တူထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံကမြန်မာရွှေ့ပြောင်းအလုပ်သမားတွေရဲ့နောက်ဆုံးအခြေအနေတွေနဲ့တခါဒီရှမ်းပြည်နယ်ဘက်ကဆစ်ဆောင်ဒုက္ခသည်တွေတချို့ဒီနေရပြန်ဖို့ပြင်ဆင်နေကြပြီဆိုတာတဲ့အကြောင်းတွေကိုပါနားဆင်ကြဖို့ရှိပါတယ်။ဒါတွေမတိုင်ခင်ကုရင်စုံတော့နောက်ဆုံးရသတင်းတွေကိုကုအောင်လုံးနဲ့မခင်ဖြူထွေးတို့ပြောပြပေးပါမယ်ရှင်။
နိုင်ငံကတိုင်ဝမ်ကသတိပေးနေတဲ့ကြားကပဲနျူကလ িয়ার လက်နက်စွမ်းရည်တုံးမြင့်ရေးမှာအဓိကကျတဲ့ခြေလှမ်းတစ်ခုဖြစ်တက်ချင်းဖြစ်ပက်ထိန်တက်ဒုံးစင်းကိုအောင်မြင်မြင်ဆက်သက်ပြုလုပ်နိုင်ငံကြောင်းမြောက်ကိုရီးယားကကြေညာလိုက်ပါတယ်ဒီလိုနိုင်ငံအနောက်မြောက်ဘက်နယ်စပ်မြောက်ကိုရီးယားနိုင်ငံနဲ့ကလေရင်ကွင်းတစ်ခုအနီးရနေပြစ်လွတ်လိုက်တဲ့မစ်ဆိုင်းတုံးဟာဂျပန်နိုင်ငံစီးပွားရေးအထူးဆောင်နေမျိုးကိုကျရောက်ခဲ့ကြောင်းဂျပန်နိုင်ငံရဲ့တိုင်ဝမ်မှာရက်ခတ်မှုတွေကြုံရတယ်လို့တရုတ်နိုင်ငံအနေနဲ့လည်းမြောက်ကိုရီးယားကိုထိမ့်သိမ်းနိုင်စွမ်းမရှိတော့ဘူးပြသရာရောက်ခဲ့ပါတယ်ကမ္ဘာပေါ်ကဘယ်နေရာကိုမဆိုပြစ်နိုင်တယ်လို့မြောက်ကိုရီးယားကကြွေးကြော်ခဲ့တဲ့မစ်ဆိုင်းတုံးစမ်းသပ်မှုကြောင့်အထူးကမဟာမိတ်ဖြစ်တဲ့တရုတ်နိုင်ငံအနေနဲ့မြောက်ကိုရီးယားပေါ်ဖိအားပေးဖို့တိုက်တွန်းမှုတွေထပ်မံထွက်ပေါ်လာပေမဲ့ဘယ်လိုတုံ့ပြန်မလဲဆိုတာတော့ရှင်းရှင်းလင်းလင်းမရှိပါဘူးတရုတ်နိုင်ငံကတော့ကိုရီးယားကျွန်းဆွယ်ကစိန်ခေါ်မှုတွေကိုဖြည့်ရှင်းဖို့မနာမနေကြိုးပမ်းနေတဲ့အကြောင်းပြောဆိုခဲ့ပါတယ
်敦促朝方不要再采取违反安理会决议的行动
မြောက်ကိုရီးယားအနေနဲ့ကုလသမဂ္ဂလွန်ကြိုရေးကောင်စီဆုံးဖြတ်ချက်တွေကိုချိုးဖောက်တဲ့လုပ်ရည်တွေကိုမလုပ်ဖို့နဲ့ဆွေးနွေးညှိနှိုင်းမှုတွေပြန်လည်ဆက်တင်နိုင်မယ့်အခြေအနေတွေကိုဖန်တီးဖို့တရုတ်နိုင်ငံကတိုက်တွန်းထားတဲ့အကြောင်းတရုတ်နိုင်ငံကြားဝန်ကြီးဌာနပြောခွင့်ရသူကန်ရှောင်ကဒီကနေ့ဘေကျင်းမြို့တော်ကဒင်းစာရှင်းလင်းပွဲအတွင်းပြောဆိုလိုက်တာပါတရုတ်နိုင်ငံရဲ့အခန့်ကဏ္ဍအရေးကြီးသလိုတင်းမာမှုတွေရောပါစေဖို့သက်ဆိုင်သူတွေအားလုံးကထင်းထင်းထင်းထင်းဆောင်ရွက်ကြဖို့လည်းတရုတ်နိုင်ငံကြားဝန်ကြီးဌာနပြောခွင့်ရသူကတိုက်တွန်းခဲ့ပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ရည်မှန်းချက်တွေအဆုံးသတ်ရေးတရုတ်နိုင်ငံကပုံမှန်ဆောင်ရွက်ဖို့တိုက်တွန်းနေတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့တရုတ်နိုင်ငံနဲ့သမ္မတရှီချင်းပင်တို့ရဲ့ကြိုးပမ်းမှုတွေကိုကျေးဇူးတင်ကြောင်းပြီးခဲ့တဲ့လတည်းမှာပဲပြောဆိုထားပြီးအောင်မြင်မှုမရခဲ့ပေမဲ့လည်းအ ਨੇ ဆုံးတရုတ်နိုင်ငံရဲ့ကြိုးပမ်းမှုတွေကိုသိခွင့်ရခဲ့တဲ့အကြောင်းပြောဆိုထားပါတယ်။ဒါပေမဲ့လည်းမစ်ဆိုင်းဒုံးပစ်လို့ပြီးပြီးချင်းမြောက်ကိုရီးယားကတိုက်ချင်းဖြစ်ပဋိထက်မစ်ဆိုင်းဒုံးလို့မချေညာခင်မှာပဲတရုတ်နိုင်ငံကနောက်ထပ်ဖိအားတွေပေးဖို့သမ္မတထရန့်ကဒီနေ့စောပိုင်းမှာပဲ Twitter Internet လူမှုကွန်ရက်ကနေတိုက်တွန်းခဲ့ပါတယ်။
တင်တဲ့ဘက်နောက်ပိုင်းဂျာမနီနိုင်ငံကဟမ်မက်ခ်မြို့မှာကျင်းပမယ်ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတွေကခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲမတိုင်ခင်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဂျာမနီဝန်ကြီးချုပ်အန်ဂလာမာခဲတို့တွေ့ဆုံကြလိမ့်မယ်လို့မျှော်လင့်ရပါတယ် G20 ထိပ်သီးဆွေးနွေးပွဲမစခင်ကြာသပတေးညနေခင်းလောက်မှာခေါင်းဆောင်တို့ဦးတွေ့ဆုံကြလိမ့်မယ်လို့ဂျာမနီဝန်ကြီးချုပ်ရဲ့ပြောခွင့်ရစတီဖန်ဆိုင်းဘတ်ကပြောပါတယ်သမ္မတထရမ့်နဲ့ဂျာမနီဝန်ကြီးချုပ်မာခဲတို့တနင်္လာနေ့မနက်ခင်းကတယ်လီဖုန်းပေါ်မှာစကားပြောဆိုခဲ့ကြပြီးတော့ဥရုယာတီပြားလဲမှုဆိုင်ရာကိစ္စရပ်တွေနောက်အမျိုးသမီးစွန့်ဦးလုပ်ငန်းရှင်တွေကိုငွေကြေးထောက်ပံ့ကူညီရေးအစပြုဆောင်ရွက်မှုတွေနဲ့ကုန်သွယ်ရေးဆိုင်ရာကိစ္စတွေအပြင်ကမ္ဘာတံမီးထုတ်လုပ်မှုအစမတန်များလာနေတဲ့ကိစ္စရပ်တွေကိုဆွေးနွေးခဲ့ကြတဲ့အကြောင်းအင်ဂျီရောကနောက်ပိုင်းမှာသတင်းထုတ်ပြန်ပါတယ်G20 ထိပ်သီးဆွေးနွေးပွဲအောင်မြင်မြင်ကျင်းပနိုင်အောင်သူဘက်ကမစ်မက်ခဲကိုကူညီပေးနိုင်ဖို့သမ္မတထရမ့်ကမျှော်လင့်ပါတယ်လို့လည်းအဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။တချိန်တည်းမှာပဲအီတလီဝန်ကြီးချုပ်ပေါလိုဂျန်တယ်လိုနီနဲ့လည်းဒီသမ္မတထရမ့်ဖုန်းနဲ့စကားပြောခဲ့ပါတယ်။ပြီးခဲ့တဲ့မေလတဲ့ G7 ဆက်မှုအင်အားကြီးနိုင်ငံတွေရဲ့အစည်းအဝေးကိုအီတလီကအင်ရှင်ဖြစ်တဲ့လက်ခံကျင်းပပေးခဲ့တာကိုကျေးဇူးတင်ကြောင်းပြောခဲ့တယ်လို့လေပြားရွှေပြောင်းဝင်ရောက်သူတွေအရေးအီတလီရဲ့ကင်တွယ်ဆောင်ရွက်မှုတွေအတွက်ကျေးဇူးတင်တဲ့ဆရာကိုလည်းသမ္မတထရမ့်ကအီတလီဝန်ကြီးချုပ်နဲ့ဖုန်းပြောတဲ့အချိန်မှာပြောဆိုခဲ့တဲ့အကြောင်းအင်ဂျီရောကထုတ်ပြန်ထားပါရဲ့ရှင်
ပိုင်ဆိုင်မှုကြောင့်ငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်ကိုပြီးခဲ့တဲ့သတင်း6ပတ်အတွင်းအမေရိကန်ရေတပ်ဖွဲ့တွေဒုတိယရေတပ်ဖွဲ့တစ်ဖွဲ့ဒုတိယကြိမ်ဆင်လွတ်လိုက်တာစောင့်ကြည့်ကာလကုံဆုံးပြီးတဲ့နောက်အမေရိကန်သမ္မတဒေါ်နယ်ထရန့်ကတရုတ်နိုင်ငံပေါ်ဖိအားပေးရဲ့လက္ခဏာတစ်ခုဖြစ်နေမြင်နေကြပါတယ်။ဒါမှမဟုတ်တရုတ်နိုင်ငံဟာလွန်ခဲ့တဲ့ဆယ်စုနှစ်အတွင်းဒေသတွင်းမှာဩဇာရှင်ဝါကြီးထွားလာခဲ့တယ်လို့ရေနယ်နိမိတ်ပိုင်ဆိုင်မှုတွေအငင်းပွားနေတဲ့အရှေ့တောင်အရှနိုင်ငံတွေနဲ့လည်းစီးပွားရေးဆက်ဆံတွေတုံ့ပြန်ပြီးအမေရိကန်ရဲ့အခန့်ကဏ္ဍကိုတုံ့ပြန်မှုပြင်ဆင်ထားတယ်လို့လည်းအကဲခတ်တွေကယူဆနေကြပါတယ်။အမေရိကန်ဆွေရကတော့လွတ်လပ်စွာရေကြောင်းသွားလာရေးဆိုတဲ့ခေါင်းစဉ်အောက်မှာရေတပ်သင်္ဘောတွေဖြတ်သန်းသွားလာပြီးစတူရန်ကီလိုမီတာ3000ကျော်လောက်ကျယ်ဝန်းတဲ့ပင်လယ်ပြင်မှာတရုတ်နိုင်ငံရဲ့ကြီးစိုးမှုကိုတင်ထိတ်ထားဖို့ဆက်လက်ကြိုးပမ်းသွားလိမ့်မယ်လို့လည်းထိုင်ဝမ်ခြေဆိုင်တရုတ်နိုင်ငံဆိုင်ရာအစ်မြင့်မူဝါဒရေးရလေးလာရေးဌာနအတွင်းရေးမှူးချုပ်အန်ဒရူးယန်ကပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားရဲ့မစ်ဆိုင်တုံးအစီအစဉ်တွေပေါ်တရုတ်နိုင်ငံကဖိအားပေးဆောင်ဖို့ရည်ရွယ်ပြီးသမ္မတထရန့်ကဧပြီလမှာကလေးကရေပိုင်နဲ့အရင်းပွားမှုကိစ္စတွေနဲ့ခက်ခဲနေခဲ့တဲ့အမေရိကန်ဆိုးရအနေနဲ့လွတ်လပ်စွာရေကြောင်းသွားလာမှုကိုနိုင်ငံရေးအရာအပေးယူလုံဆရာကိစ္စတစ်ခုဖြစ်အသုံးချလာနိုင်တယ်လို့လည်းတရုတ်ရေးရချွမ်းကျင်သူအန်ဒရူးယန်ကယူဆပါတယ်။တနင်္ဂနွေနေ့မှာပဲအမေရိကန်ရေတပ်ကပက်ထိန်တဲ့မစ်ဆိုင်တုံးတက်ဆင်ထားတဲ့ USS Stratham ဖြတ်သိမ်းမှုဟာတရုတ်နိုင်ငံကထိန်းချုပ်ထားပြီး VN နိုင်ငံကလည်းပိုင်ဆိုင်ကြောင်းပြောဆိုထားတဲ့ Paracel ကျောစုတွေက Triton ကျောနဲ့ရေမှန်စစ်နမှန်အကွာကခုံမောင်းနေတာပါ။ Demetron လက်ထက်ပထမဆုံးအကြိမ်ဖြစ်မေလာနောက်မိတ်မှာတောင်တရုတ်ပင်လယ်ပြင်ကိုဆင်လွတ်ခဲ့တဲ့ USS Dewey ဖြတ်သိမ်းမှုဟာလည်းတရုတ်နိုင်ငံကထိန်းချုပ်ထားတဲ့ Spratly ကျောစုတွေက Mischief ကြောက်တန်းကနေရေမှန်စစ်နမှန်အကွာကနေခုံမောင်းခဲ့ပူပါတယ်။
အမေရိကန်ပြည်ထောင်စုတဝန်းကမြို့ကြီးတွေမှာဒီကနေ့ကျရောက်တဲ့လွတ်လပ်ရေးနှီးခန္ဓာတွေကျင်းပဖို့ပြင်ဆင်နေကြတယ်လို့ဒီလိုကျင်းပတဲ့ပွဲတွေဘေးကင်းလုံခြုံစေဖို့အတွက်ဒေသဆိုင်ရာဥပဒေစိုးမိုးရေးတာဝန်ရှိသူတွေနဲ့ဖက်ဒရယ်အစိုးရအရာရှိတွေလက်တွဲဆောင်ရွက်နေကြပါတယ်။ဒီကနေ့နယူးယောက်မြို့မှာလုပ်မဲ့နိုင်ငံအကြီးဆုံးမီရှူမီမန်ဖောက်ပွဲကိုလူ3000ကျော်လာကြည့်ကြလိမ့်မယ်လို့ပြောလင့်ထားပါတယ်။လွတ်လပ်ရေးပွဲတွေအတွင်းအကြမ်းဖက်တိုက်ခိုက်ဖို့ချင်းချောက်ခံရတာမျိုးနယူးယောက်ရဲတပ်ဖွဲ့ကသတင်းရတာမရှိသေးသလိုအကြမ်းဖက်လှုပ်ရှားမှုတံပြန်ချေမှုရဲတပ်ဖွဲ့တွေနဲ့တခြားလက်နက်ကိုင်ရဲတပ်ဖွဲ့တွေမြို့ရင်းမှာဖြန့်ကျက်ချထားမယ်အကြောင်းမြို့တော်ဝင်ဘီလ်ဒီဘလက်စီယိုကပြောပါရယ်မြို့တော်ဝါရှင်တန်ဒီစီမှာဆိုရင်လေမီရှူမီမန်ပစ်ဖောက်တဲ့ပွဲနဲ့ကက်ပတယ်လွတ်တော်အစာဦးနီဂီတာဖျော်ဖြေပွဲအပါအဝင်ဒီကနေ့ကျရောက်တဲ့လွတ်လပ်ရေးနေ့အားလည်းရဲ့ပွဲတော်ခန္ဓာတွေကိုလူထောင်ပေါင်းများစွာတက်ရောက်လိမ့်မယ်လို့ခန့်မှန်းထားတာပါမျိုးတော်မှာလည်းဒီပွဲတော်ကာလအတွင်းချက်ဖက်တိုက်ခိုက်ဖို့ချင်းကြောက်ခံရတာမျိုးမရှိပေမဲ့လို့လုံခြုံရေးအတွက်ရဲတပ်ဖွဲ့တွေအပြည့်နေရာချထားတဲ့အကြောင်း DC ရဲရာရှိချုပ်ပီတာနျူရှမ်ကပြီးခဲ့တဲ့သတင်းပတ်တုန်းကပြောဆိုထားပါဗျ။လွတ်လပ်ရေးပွဲတော်မတိုင်ခင်တရက်အလူကလေးကဒီလွတ်လပ်ရေးကြောက်တန်ရှိရာမျက်ခင်းပြင်တစ်လျှောက်မှာရဲတပ်ဖွဲ့ကအကာရံတွေကိုချထားပြီးလုံခြုံရေးစစ်ဆေးရေးဂိတ်တွေဖွင့်ထားပါဗျ။အလားတူဘော့စတွန်မြို့မှာလည်းအကြမ်းဖက်ချင်းချောက်မှုသတင်းမရှိပေမဲ့လို့လုံခြုံရေးစောင့်ချက်မှုတွေကိုအခိုင်အမာလုပ်ထားတယ်လို့ဘော့စတွန်ရဲတပ်ဖွဲ့ကပြောပါဗျ။
Your American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့ line to meter 24 kHz 1239 line to meter 25 kHz 11965 line to meter 32 kHz 9323 line to meter 51 kHz 5885စနီတန်နူးနေမှာ line line meter 190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီလိုမြန်ကန်တဲ့မြန်မာပိုင်းစီစဉ်ရဲ့အင်ကာနိညပယ်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။စီးရီးယားနိုင်ငံမှာ IS Islam အစိုးရတွေကမျိုးတော်တစ်ခုလိုထိန်းချုပ်ထားတဲ့ရကာမျိုးကိုအမေရိကန်ရဲ့ပံ့ပိုးမှုတွေနဲ့တလားကြာထိုးစစ်ဆင်နေကြတဲ့အတိုက်ခံတပ်ဖွဲ့တွေကအခုနောက်ဆုံးမြေဟောင်းရက်ကိုထိုးဖောက်နိုင်ခဲ့ကြပါတယ်။စီးရီးယားဒီမိုကရက်တစ်အင်အားစုတပ်ဖွဲ့ဝင်တွေက ISD ရဲ့ပြစ်ထန်တဲ့ခုခံမှုတွေကိုကျော်လွှားနိုင်ခဲ့တယ်လို့ညွန်ပေါင်းတပ်ဖွဲ့တွေရဲ့လေကြောင်းစစ်ကူကြောင့်စစ်သွေးကြော်တွေကမြေမြုံမိုင်းတွေကားဗုံးတွေထောင်ထားတဲ့နေရာနဲ့အလံဝေးတဲ့ရဖီကာမြို့တိုင်းမှာ25မီတာအကျယ်ရှိတဲ့အပေါက်ကြီးနှစ်ပေါက်ပွင့်သွားခဲ့တဲ့အကြောင်းအမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေကမနေ့ကပဲကြီးညာချက်ထုတ်ပြန်ပြောဆိုလိုက်တာပါပမ်မာရာရှီယောင်းမြို့နဲ့တမိုင်းဝင်အယ်နျူရီဘလီဒီကိုတမင်တက်တက်ဖြစ်စီဖြစ်ခဲ့ကြတဲ့အဲစစ်သွေးကြော်တွေကရဖီကာမြို့တိုင်းနဲ့ဈေးုံတွေကျောင်းတွေဘလီဒီကိုလက်နက်တပ်တွေစစ်စခန်းတွေဖြစ်နေအသုံးပြုခဲ့ကြပေမဲ့ညွန်ပေါင်းဖွဲ့တွေအနေနဲ့အရက်သားတွေကိုရောနောက်မျိုးဆက်တွေအတွက်တမိုင်းဝင်နယ်မြေတွေကိုပါကာကွယ်ဆော့ရှော့ဖို့အကြီးအကျယ်ကြိုးပမ်းခဲ့တဲ့အကြောင်းလဲညွန်ပေါင်းဖွဲ့ရဲ့ပြောခွင့်ရသူဘုံမူကြီးရိုင်ယန်ဒီလွန်ကပြောဆိုခဲ့ပါတယ်ဤရနိုင်ငံမိုဆူမျိုးရဲ့ကျန်းနေမြေတွေကိုညမောင်းတပ်ဖွဲ့တွေရဲ့ပံ့ပိုးမှုနဲ့ဤရတပ်ဖွဲ့တွေကပြန်လည်တိမ့်ပတ်ဖို့ကြိုးပမ်းခဲ့ရင်မှာပဲအဲစစ်သွေးကြွတွေကပြီးခဲ့တဲ့လတဲ့အန်ယူဘလီကိုဖျက်ဆီးပစ်ခဲ့ကြတာပါစီရနိုင်ငံပမ်မာရာရှီယောင်းမြို့မှာလည်းအဲစစ်သွေးကြွတွေတိမ့်ပတ်ခဲ့တဲ့2015ခုနှစ်ကစလို့ထင်ရှားတဲ့တမိုင်းဝင်အစအဦးတွေပါဝင်အစအဦး နေရာတော်များကိုအကြီးအကျယ်ဖြစ်စေမှုတွေလည်းပြုလုပ်ခဲ့ကြပါတယ်
။ Syria ပြည်ဘက်ကဆန်ရဆစ်ဆက်နှိမ့်နိုင်မှုတွေအထောက်အကူဖြစ်စေဖို့လှုံ့ဆော်တဲ့အနေနဲ့တိုင်းပြည်တောင်ပိုင်းမှာလာမယ့်ကြာသပတေးနေ့အထိတစ်ဖက်သက်အပြစ်ခတ်ရစဲထားတယ်လို့ Syria စစ်ဘက်ကကြေညာထားပါတယ်။ကဇက်စတန်နိုင်ငံမြို့တော်အန်စတနာမှာကျင်းပမယ့်ညဉ့်ညီးဆွေးနွေးပွဲမတိုင်ခင်တရက်အလို့တနင်္လာနေ့ကအဲ့ဒါလို့ကြေညာတာပါ။ဒါပေမဲ့ဒီလိုကြေညာပြီးတော့နိုင်ပိုင်းအကြာမှာပဲ Syria အနောက်တောင်ပိုင်းကသဘုံတွေထိန်းချုပ်ရာဒါရာမြို့နဲ့အနီးနားဒေသတွေမှာအစိုးရကဒီတိုက်လေယာဉ်တွေနဲ့စီပိုင်းဘုံတွေကိုပြန်လည်ကျဲချနေတယ်လို့သဘုံတွေနဲ့မျက်မြင်တွေ့သူတွေက Rider သတင်းဌာနကိုပြောပါရယ်အစတနာမျိုးမှာဒီနေ့ပြန်လဲစတင်မဲ့ညဉ့်ညည်းဆွေးနွေးပွဲမှာတပုံအဖွဲ့တွေပါဝင်လာအောင်စီးပွားအစိုးရနဲ့အစိုးရကိုကြောထောက်နောက်ခံပေးနေတဲ့ရုရှားအစိုးရတို့ကစူးစမ်းနေကြတာပါနိုင်ငံတော်ဘက်မှာရှိတဲ့တပုံအဖွဲ့ကတော့အရင်ကအပြစ်ခတ်ရေးဆေးရေးသဘောတူညီချက်တွေကိုစီးပွားအစိုးရကလိုက်ပါဆောင်ရွက်တာမရှိဘူးလို့ဆိုပြီးရုရှားနိုင်ငံကမကထလုပ်စီစဉ်ပေးနေတဲ့ဆွေးနွေးပွဲတွေကိုသူတို့ကိုယ်စားလှယ်အဖွဲ့တက်ရောက်မှာမဟုတ်ဘူးလို့ညှင်းဆန်ထားတာဖြစ်ပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကုလသမဂ္ဂကဂျာဝင်ညှိနှိုင်းပေးနေတဲ့ညဉ့်ညည်းဆွေးနွေးပွဲတွေနဲ့အပြိုင်အရင်တော့ကကစစ်တန်နိုင်ငံမှာကျင်းပခဲ့တဲ့ဆွေးနွေးပွဲတွေကနေသိတာထင်ရှားတဲ့တိုးတက်မှုတော့မရှိခဲ့ပါဘူး။ပြစ်ခတ်တိုက်ခိုက်မှုတွေလျှော့ချဖို့ဇုံနေရာတွေသတ်မှတ်ပြီးမေလတုန်းကကျင်ညာခဲ့တဲ့ပြစ်ခတ်ရေးဆေးရေးသဘောတူညီချက်ဟာဆိုရင်လည်းအကြိမ်ကြိမ်ချိုးဖောက်ခံခဲ့ရတာဖြစ်ပါရဲ့ရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံကပြည်ပကိုတင်ပို့နေတဲ့အထက်ကျောင်းလုပ်ငန်းတစ်ခုဖြစ်တဲ့ Marty Phelps Limited Company စက်ရုံတစ်ခုမှာဘွာလာဟုတ်ပေါက်ကွဲရကလူ10ဦးသေဆုံးပြီး50ထဏ်ရရခဲ့ကြောင်းအာနာဘန်ကပြောပါရယ်။ဒကာမျိုးတို့အပြင်ဘက်မှာရှိတဲ့ဂါစီပူဟာမျိုးရဲ့ကရှင်ပူဟာအရက်မှာမနေနောင်မန်းကပောက်ကွဲမှုဖြစ်တာလို့လည်းဒေသခံရဲတပ်ဖွဲ့အကြီးအကဲအမီနိုအက်စလန်ကပြောဆိုခဲ့ပါရယ်။ဒီကနေ့မွန်လပိုင်းထိထုတ်ပြန်ချက်အရပောက်ကွဲမှုကြောင့်သေဆုံးသူရေတွက်ဟာ10ယောက်ထိရှိနေပါပြီ။ဒီကြေထဏ်ရသူတွေကိုဆက်လက်ရှာဖွေနေဆဲဖြစ်ပြီးပျောက်ဆုံးသူတွေရေတွက်အတိအကျကိုမသိရသေးဘူးလို့လည်းဒေသခံရဲမှုကပြောပါရယ်။ဆွေမျိုးသားချင်းတချို့ကတော့6ယောက်ပျောက်ဆုံးနေတဲ့အကြောင်းပြောဆိုထားကြတာပါ။ဒဏ်ရာသူတွေကိုတော့စေယုံကိုပို့တာပြီးကုတာပေးနေပါတယ်။ပောက်ကွဲမှုဖြစ်ရတဲ့အကြောင်းရင်းကိုတော့လက်တလုံးမှာရှင်းရှင်းလင်းလင်းမသိရသေးပဲစုံစမ်းစစ်ဆေးနေစေဖြစ်ကြောင်းအာနာဘန်ဒီကပြောပါတယ်။မိသားသမားတွေကရှာဖွေရေးလုပ်ငန်းတွေဆက်လုပ်နေတဲ့လေးတဲ့အဆောက်အဦပြင်မှာတော့ဒီနေ့သက်ဆိုင်ရာမိသားစုဝင်တွေလာရောက်ဆောင်ဆိုင်နေကြတာပါ။
အသေးကိစ္စနောက်ဆုံးအဆင့်ယောဂပြင်ထက်ခန်းစားနေရတဲ့တရုတ်ဆိုရအတိုက်ခံနိုဘယ်ငင်းငင်းဆုရှင်လူရှောင်ဘိုကိုပြည်ပမှာဆေးဝါးကုသခွင့်ပြုဖို့တရုတ်ဆိုရကိုဂျာမနီနိုင်ငံကတိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုဥရောပသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုတို့ကလည်းအလားတူတိုက်တွန်းထားတာဖြစ်ပါတယ်။လူရှောင်ဘိုရဲ့ကျန်းမာရေးဟာတိုင်းပြည်ကနေထွက်ခွာနိုင်လောက်တဲ့အခြေအနေမရှိဘူးလို့တရုတ်ဆိုရကပြောပေမဲ့လို့လီယူရဲ့မိတ်ဆွေတငယ်ချင်းလည်းဖြစ်အဆိုရအတိုက်ခံတဦးလည်းဖြစ်တဲ့ဟူဂျီယာကတော့ဒီပြီးခဲ့တဲ့သတင်းပတ်ကုံကပဲ YouTube စာမျက်နှာပေါ်ကိုတက်လာတဲ့ view file ထဲမှာလီယူရဲ့အခြေအနေတိတိငင်ငင်ရှိတဲ့အကြောင်းပြောပါတယ်။ဂျာမနီဆိုရပြောခွင့်ရစတီဖန်ဆင်းဘက်ကလည်းဒီကျန်းမာရေးရာဆေးဝါးကုသမှုရဖို့အတွက်လီယူရှောင်ဘိုကိုပြန်လွတ်ပေးတဲ့အပေါ်မှာကျေးဇူးတင်တဲ့အကြောင်းနဲ့ဒီကျန်းမာရေးအတွက်စိုးရိမ်မကင်းဖြစ်ရတယ်လို့လိုအပ်တဲ့ဆေးဝါးကုသမှုတွေရဖို့မျှော်လင့်တဲ့အကြောင်းလည်းပြောပါတယ်ရှင်။နောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့မခင်ဖြူထွေးတို့ပြောပြပေးကြတာဖြစ်ပါရဲ့ရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်။စစ်တွေမျိုးဓာပိုင်ကေဇယေးစခန်းကမွတ်စလင်တချို့ကိုဒေသခံတချို့ကတိုက်ခိုက်တာကြောင့်တဦးသေဆုံးပြီး6ဦးဒဏ်ရာသွားပါတယ်။ပြည်မှုကျူးလွန်သူတွေကိုဖမ်းမိနိုင်ရေးအာဏာပိုင်တွေဆောင်ရွက်နေစေဖြစ်တယ်လို့စစ်တွေမျိုးကိုလည်းလုံခြုံရေးတင်းကျပ်ထားပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးရဲ့ရခိုင်ပြည်နယ်ခီးစဉ်အတွင်းဒီဖြစ်စဉ်ဖြစ်ပွားခဲ့မှုပေါ်အပြစ်အဝစုံစမ်းစစ်ဆေးနေတယ်လို့လည်းမြန်မာအစိုးရကပြောပါတယ်။ဆက်သွယ်မေးမြန်းထားတဲ့မသိငင်ထိုက်ကအပြည့်စုံတင်ပြပေးပါလိမ့်မယ်ရှင်။
စစ်တွေမျိုးရောင်နေဦးစိတ်ကန်းကိုရဲလုံခြုံရေးတပ်သားတို့အဆောင်ရှောင်နဲ့တွားရောက်တဲ့ဓားပိုင်ကဲဆဲရေးစခန်းကမွတ်စလင်အဖွဲ့တဖွဲ့ကိုဒေသခံတွေကဝိုင်းပြီးခဲနဲ့ပေါက်တာကြောင့်တဦးသေဆုံးပြီးတခြားအဖွဲ့ဝင်6ဦးစလုံးထဏ်ရာရခဲ့ပြီး2ဦးကိုတော့အတွင်းလူနာအဖြစ်ဆေးရုံတင်ထားရပါတယ်။နိုင်ငံတော်အတိုင်းပင်ခံရုံးဝန်ကြီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးစော်ထေကသေဆုံးထဏ်ရာရမှုကိုအတည်ပြုပါတယ်
။စိတ်ကန်းကခဲနဲ့ပေါက်တော့ဆိုတော့အဲဒီမှာမောင်နှုတ်ကိုမောင်နှုဆိုတာကအသက်55နှစ်အဖအဒူရှက်ကူဆိုသူကအဲ့ဟုတ်ကဲ့ဒီနေ့ဖြစ်တဲ့အတွက်သူကမြန်မာပြည်ဆုံးတယ်ပြည်ဆုံးတော့ကျန်တဲ့ထိခဲ့တဲ့ရတဲ့လူတွေကိုကျွန်တော်တို့စစ်တွေကြီးကြီးစေုံမျိုးပို့ဆောင်ပို့ဆောင်ပေးတဲ့အခါမှာအဲ့ကျန်တဲ့လူတွေကဒဏ်ရာမစိုးရင်ကမစိုးရင်ရတဲ့ဒဏ်ရာက2ယောက်ပဲကျန်တယ်ကျန်တဲ့4ယောက်ကို
ခဲနဲ့ဝိုင်းပြီးပောက်ခဲ့သူတွေကိုတော့ဖမ်းဆီးရမိရေးဆောင်ရွက်နေတယ်လို့ဦးစော်ထေးကပြောပါတယ်
။ဒီဝိုင်းကြီးရောအဲ့လိုခဲနဲ့ပောက်လို့လူတို့တွေရယ်အဲ့ဟိုကျန်တဲ့လူတွေလည်းဟိုဖိတ်ပေါက်ခေါင်းပြဲပေါ့နော်ဒီလိုမျိုးတွေဖြစ်ရတဲ့အထိဖြစ်သွားတဲ့အတွက်အဓိကပါဝင်ပတ်သက်တဲ့ဒီ တရားခံပေါ့တရားခံတွေကိုကျွန်တော်တို့ကဖော်အများဆုံးဖော်ထုတ်ဖို့ဖော်ထုတ်ပြီးတော့အများဆုံးဥပဒေနဲ့အရေးယူဖို့အဲ့ဒါကိုကျွန်တော်တို့ပြည်နယ်ဆိုရပြည်နယ်ရဲတပ်ဖွဲ့ကိုလည်းပြောထားပြီးဖြစ်ပါတယ်အဲ့ဒါကိုလည်းသူတို့ဟိုရဲတပ်ဖွဲ့ကဖောင်းနေပါတယ
်စစ်တွေမြို့ဓားပိုင်ကယ်ဆယ်ရေးစခန်းမှာခိုးလုံနေကြတယ်အခုတိုက်ခိုက်ခံရသူတွေကစစ်တွေတရားရုံးမှာတက်သေးထွက်ဆိုကြမဲ့စခန်းတွင်းက၁၂ဦးပါအဖွဲ့စီးနှင်းတဲ့ကားနောက်ကနေတီးတံကားတစ်စင်းနဲ့ကပ်ပြီးတော့လိုက်ပါလာချပြီးတဲ့နောက်မှာရဲစခန်းမှာလုံခြုံရေးတောင်းခံပြီးစစ်တွေမျိုးကရောင်နီဦးစိတ်ကန်းကိုတွားရောက်ခဲ့ကြတာဆိုပြီးလဲဦးစော်ထေးကပြောပါတယ
်ရောင်နီစိတ်ကန်းကိုဘာကြောင့်တွားလဲကျွန်တော်အခုမေးတယ်မင်းရဲ့ဒီမှာဒီမော်တော်ဟောင်းပေါ့မော်တော်ဟောင်းဝယ်ဖို့အတွက်လဲကိုတွားတယ်လို့ပြောတယ်အဲ့ကသူဒေသခံတွေကအဲ့သူတို့ကျန်တဲ့အတိုင်းဝိုင်းဘာသာမျိုးအတိုင်းဝိုင်းဒေသခံတွေဖြစ်တယ်။အဲ့ကားပေါ်ကဆင်းပြီးတော့အဲ့ဂျောင်းနီးစက္ကန့်ကိုရောက်တယ်။ရောက်ပြီးတော့ဒီကားပေါ်ကဆင်းပြီးတော့စိတ်ကြမ်းမှာကြည့်နေတဲ့အချိန်မှာအဲ့မှာကြံစည်ဖြစ်တယ်လို့ပြောတယ်။ကြံစည်ဖြစ်ပြီးတော့အဲ့မှာရှိတဲ့ဒေသခံတွေကဘာမျိုးတော့ဘင်းနဲ့ပေါက်တယ်ဆိုတဲ့ဖြစ်စဉ်အပြည့်ရတယ
်။တိုက်ခိုက်ခံရတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူး။စစ်တွေမြို့ကိုတော့အခင်းဖြစ်ပွားပြီးနောက်မှာလုံးချုံရေးတွုံမြင်ဆောင်ရွက်ထားပြီးအခုချိန်ထိအခြေအနေတည်ငြိမ်တယ်လို့လည်းဦးစော်ထေးကပြောပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီရဲ့ရခိုင်ပြည်နယ်ခီးစင်အတွင်းမှာအခုကိစ္စဖြစ်ပွားခဲ့တဲ့အပေါ်စနစ်တကျစုံစမ်းကင်တွယ်နေတယ်လို့ဦးစော်ထေးကပြောပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရဲ့ခီးစင်နဲ့ပတ်သက်လို့တော့ဦးစော်ထေးကအခုလိုပြောပါတယ
်။သူရဲ့အဓိကလုပ်ငန်းစဉ်က UNHCR ကလေ။ကျွန်းအေးစီအဖြစ်တဲ့အတွက်ဒုက္ခသည်များဆိုင်ရာမှာမင်းကြီးရုံဖြစ်ပါဒုက္ခသည်များဆိုင်ရာမှာမင်းကြီးကဒုက္ခသည်အရေးကိုဆောင်ရွက်တာဖြစ်ပါတယ်အဲတော့ဒုက္ခသည်တွေနဲ့ပတ်သက်လို့ဟို UNHCR ရဲ့ mandate ကဒီဒုက္ခသည်တွေကို humanitarian assistance ပေးဖို့ဒုက္ခသည်တွေရဲ့အာရတဲ့ရလိုက်တဲ့ပေါ့နော်အကာအကွယ်သူတို့ကိုစောင့်ရှောက်မှုဒါတွေနဲ့ပတ်သက်လို့အဓိကသူ့ရဲ့ mandate ကတာဝန်ရှိတာဖြစ်ပါတယ်အဖက်ဖိုင်နီမရှင်နဲ့ဟိုသက်ဆိုင်ခြင်းမရှိပါဘူး။အဲဒါကြောင့်မလို့လဲကျွန်တော်တို့ကဒီမှာမင်းကြီးခီးစဉ်လက်ခံပြီးတော့ဖောင်ရေးတာဖြစ်ပါပဲ။သူ့ရဲ့ UN ကုလသမဂ္ဂကပေးထားတဲ့သူ့ရဲ့လုပ်ပိုင်ခွင့်နဲ့အခွင့်အာဏာဒီဟာကဒုက္ခသည်အရေးကိစ္စဆက်သွယ်ဖြစ်ပါတယ
်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီရဲ့ရခိုင်ပြည်နယ်ခီးစဉ်အတွင်းဓားပိုင်ဒုက္ခသည်စခတ်ကိုတွားရောက်ခဲ့သေးတာဖြစ်ပါတယ်။ဒါ့အပြင်မောင်တော်မြို့နယ်ကိုလည်းတွားရောက်ခဲ့တယ်လို့ရခိုင်အစိုးရနဲ့ပါတွေ့ဆုံဆွေးနွေးခဲ့ပါတယ်။နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့လည်းမနေ့ပြန်ဗုဒ္ဓဟူးနေ့မှာတွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်ရှင်
။မတင်ငီထိုက်တင်ပြခဲ့တာဖြစ်ပါတယ်ရှင်။အခုတော့နတ်ဆန်မြို့နယ်ဘက်ကဒီစစ်ဆောင်ဒုက္ခသည်တချို့နေရပြန်နေကြပြီဆိုတဲ့အကြောင်းကိုတင်ပြပေးပါမယ်။မြမတမတော်နဲ့တအောင်ပလောင်ဖွဲ TNL တို့ကြားစစ်ရေးတင်းမာမှုကြောင့်လာရှိုးမြို့ပေါ်တင်းဆောင်လာတဲ့ဒီနတ်ဆန်မြို့နယ်မလန်းရွာသားစစ်ဆောင်တရာကျော်ဟာဒေသတွင်းအေဂျင်စာပြုလာတဲ့အခြေအနေကြောင့်နေရကိုဒီကနေ့မှစတင်ပြောင်းနေကြပြီဖြစ်ပါတယ်။လက်တလောနန်းဆန်မြို့နယ်အတွင်းမှာတိုက်ပွဲရတက်နေတယ်ဆိုပေမဲ့တိုက်ပွဲနောက်ဆက်တွဲ NDA ရှိနိုင်မှာကိုစိုးရိမ်နေတယ်လို့ကုညီကေဇယ်ရေးအဖွဲ့တာဝန်ရှိသူတွေကဆိုပါတယ်။နေရမပြောင်းသေးတဲ့လူတွေကိုတော့လာရှိုးမြို့မှာဆက်လက်ထားရှိနေဆဲဖြစ်ပြီးဒေသခံအကူအညီပေးရေးအဖွဲ့တွေနဲ့ဒီလူမှုဝန်ထမ်းကေဇယ်ရေးနဲ့ပြည်လဲနေရချထားရေးဝန်ကြီးဌာနတို့ကနေကုညီစောင့်ရှောက်ပေးထားတယ်လို့လည်းပြောပါတယ်။ဒီအခြေအနေကိုတော့ထိုင်းခြေဆိုင် View မြန်မာပိုင်းသတင်းတော့နိုင်ကူးအိမ်ကသတင်းပေးပို့ထားပါတယ်ရှင်။
ရှမ်းမြည်နယ်မြောက်ပိုင်းနန့်ဆန်မြို့နယ်တွင်းမှာတိုက်ပွဲရပ်တန့်နေတဲ့အခြေအနေတွေကြောင့်မန်လန်းရွာသားတရာကျော်ဟာဒီကနေ့မှနေရာရင်းကိုစတင်ပြောင်းနေကြပြီဖြစ်ပါတယ်။လာရှုမြို့ခင်းနှင်းကျောင်းနဲ့လွယ်လန်းကျောင်းမှာရှိတဲ့စစ်ဆောင်တရာကျော်ကိုလာရှုနဲ့တီဘောလူမှုကူညီပေးရေးဖွဲ့တွေကနေလိုက်လံပို့ဆောင်ပေးနေတယ်လို့တီဘောလူမှုကူညီပေးရေးဖွဲ့ခေါင်းဆောင်ကူမျိုးကပြောပါတယ်။ပြန်
တဲ့လူတွေကတော့ကျွန်တော်တို့ဒီကနေပြီးတော့လာရှုကတော့လူမှုကူညီသားတည်းပေါ့။ဒီတော့လူမှုကူညီရေးက၃စီအဲ့ဒါနဲ့တော့ကျွန်တော်တို့အပြည့်ကန်တာက၂စီပေါ့အပြည့်ရော၅ပြီးတော့အဲ့ဒါနဲ့အခုသူတို့နမ်ဆန်မျိုးကိုပြန်ပို့ပေးရပါနမ်ဆန်ကြီးပေါ့ဟိုဘက်ကိုကျတော့တို့ပါသူတို့ဒီနဲ့သူတို့ပြန်သွားမယ်လေအလူကြီးကဖျားချောတယ်ဟုတ်လားကျွန်တော်တို့အခုသွားနေလို့ရှိသေးတယ်သူတို့ကပြန်မယ်ဆိုလို့ကျွန်တော်တို့ကလည်းအခုဒါပြန်လိုက်ပြေးနေတာလေသူတို့ရွာချင်းကြီးကောင်းလို့ပြန်တဲ့သဘောလားပါလဲတော့ကျွန်တော်လည်းမသိဘူး
ပြီးခဲ့တဲ့ဇွန်လ22ရက်နေ့နဲ့23ရက်နေ့တုန်းကနန့်ဆန်မြို့နယ်တွင်မြမတမတော်နဲ့ TNL ဖွဲ့တို့အကြားတိုက်ပွဲပြင်းထန်ဖြစ်ပွားခဲ့ပြီးမန်လန်းရွာသား900နီးပါးခန့်ဟာလာရှိုမြို့ကဖုံးတော်ကြီးကျောင်းတွေမှာစစ်ပေးတိမ်းချောင်လာခဲ့ကြတာပါစစ်ပြေးတရာကျော်နေရက်ကိုပြန်သွားကြပေမဲ့လာရှိုမြို့တွင်ကသာသနာ2500ဖုံးကြီးကျောင်းနဲ့အောင်ရသနာကျောင်းတွေမှာစစ်ပေးချောင်300ကျော်ကျန်ရှိနေပါသေးတယ်စစ်ချောင်စကားမှာရောက်ရှိနေတဲ့စစ်ပေးချောင်တွေအတွက်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချစားရေးဝန်ကြီးဌာနကနေအကူအညီပေးဆောင်နေတဲ့အခြေအနေကိုတော့တန်းကြောင်သားလူငယ်အဖွဲ့ကမလွေးကီတန်းကခုလိုပြောပါရယ်
အဲ့ဒီဘုံထဲမှာဗာရီပါလဲဆိုတော့အဆောင်ရဲ့အိယာခင်းရဲ့ပစိုးတကွင်းသမိန်တကွင်းအင်ဂျီ20ပေါ့နော်ပြီးရင်စီတဘူးငါတက်တာ3ဘူးဆက်ပြတော့3တော့ပကံတစ်ချက်ပါမယ်ဒန်အိုးတစ်ခုပါမယ်ပြီးတပတ်တစ်ချက်ပါဆန်တော့မပါဘူးဒါပေမဲ့သူတို့ပတ်စံပေးတယ်ဒီပထမဆက်ဆက်လာတဲ့လူတွေက28အိမ်ထောင်စုပေါ့နော်အဲ့ဒီ28အိမ်ထောင်စုတို့ကအရင်ဆုံးရောက်တာကိုကျွန်တော်တို့ကပတ်စံ3သိန်းနဲ့3,900ပေးတယ်အိမ်ထောင်စုကိုတို့အဲ့လောက်ပေးတယ်နောက်ကျန်တဲ့ရောက်လာတဲ့လူတွေကတော့3သိန်းနဲ့6,300ပေးတယ
်ဆစ်ဆောင်ဒုက္ခသည်တွေကိုဒေသခံလူမှုကူညီပေးရေးဖွဲ့စည်းတွေကနေတိုင်ခံကူညီဆောက်ရှောက်ထားတာဖြစ်ပြီးရေရှည်သွက်ဆိုအခက်အခဲရှိလာမယ်လို့လည်းအကူအညီပေးရေးဖွဲ့ဝင်တွေကဆိုပါတယ်မန္တလေးရွာဒေသတွင်းမှာတိုက်ပွဲဖြစ်ပွားမှုမရှိတော့ဘူးဆိုပေမဲ့လည်းတိုက်ပွဲရဲ့နောက်ဆက်တွဲပြဿနာတွေရှိနေတယ်လို့တိုင်းလူငယ်ဖွဲ့အတွင်းမှူးမိုင်းဆယ်ရက်ကအခုလိုပြောပါတယ
်မန္တလေးရွာဖက်ကအခြေအနေကတော့လောလောဆယ်တော့စစ်ကြောင်းနေတော့မရှိတော့ဘူးပြီးရင်တိုက်ပွဲအခြေအနေတွေလည်းတော့မရှိတော့ဘူးဒါပေမဲ့လည်းသားပွဲဖြစ်နေတဲ့အတော်အတွင်းမှာခြံထားခဲ့တဲ့ဟိုပောက်ကွဲတတ်တဲ့ပစ္စည်းမျိုးဟိုရှိမရှိကတော့ဒါတော့ဘယ်မှလည်းမသိနိုင်ဘူးပေါ့နော်မသိချောဘူးပေါ့နော်အဲ့ဒီအခြေအနေမျိုးတွေတော့ရှိမယ်ပေါ့
စစ်ဘေးရှောင်တွေအနေနဲ့လည်းဒေသတွင်းစိုက်ပျိုးရေးလုပ်ငန်းတွေစုပစ်ထားရတာကြောင့်ခြံလုပ်ငန်းတွေထိခိုက်မှုရှိနေတယ်လို့လည်းဒေသခံရွာသားတို့ကဆိုပါတယ်လက်ရှိရှမ်းပြည်နယ်မြောက်ပိုင်းဒေသအတွင်းမှာညမတ်သမတော်ကနေအင်အားတိုးချထားပြီးနေမြေရှင်းလင်းရေးတွေလှုပ်ဆောင်နေစေချင်နေကြောင်းဒေသတွင်းလှုပ်ရှားနေတဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့အချိန်မကြွေးတိုက်ပွဲဖြစ်ပွားနိုင်တယ်လို့လည်းဒီအနယ်လေးရရှိသူကဆိုပါတယ်ရှမ်းပြည်နယ်မြောက်ပိုင်းတွင်အစိုးရသမတော်နဲ့တိုင်းဒေသလက်နက်ကတပ်ဖွဲ့တွေအကြားဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခကြောင့်လာရှိုးခရိုင်ကြောက်မဲခရိုင်မူဆယ်ခရိုင်နဲ့လောက်ကန်ခရိုင်တွင်ဒေသခံ2000ကျော်စစ်ပေးသိမ်းရှောင်နေရပါတယ်ခင်ဗျာ
နိုင်ကွန်းအိမ်တည်င်းပေးပို့ခဲ့တာဖြစ်ပါတယ် VOE မြန်မာပိုင်းအင်္ဂါနေ့ညအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ် VOE ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လို့တဲ့သောတာရှင်တွေနားဆင်လို့တဲ့တည်သချင်းတွေတောင်းယူလို့တဲ့ဆိုရင် VOE ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်ရှင်အခုတော့ထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံဘက်ကမြန်မာအလုပ်သမားတွေရဲ့အခြေအနေကိုတက်လက်တင်ပြပေးပါမယ်အိန္ဒိယချင်းထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံတွေမှာတရားမဝင်လာရောက်လုပ်လုပ်ကိုင်နေတဲ့နိုင်ငံခြားသားရွှေ့ပြောင်းအလုပ်သမားတွေကိုအထူးစီမံချက်တွေနဲ့အဖမ်းဆီးတွေကအခုရက်ပိုင်းတွေထဲအတော်လေးကျန်းလာနေပါတယ်။ခိုင်လုံတဲ့အထောက်အထားမရှိလို့အဖမ်းဆီးခံရသူတွေကိုရောမိမိတို့နေရရင်ပြန်လိုကြတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေအတွက်သက်ဆိုင်ရာနိုင်ငံတွေကမြန်မာတန်ရုံအလုပ်သမားတာဝန်ရှိသူတွေကညှိနှိုင်းဆောင်ရွက်စီစဉ်ပေးနေတာဖြစ်ပါတယ်။ဒီအကြောင်းပြည်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကပြောပြပေးပါလိမ့်မယ်ရှင်။
ဟုတ်ပါတယ်တိုင်းနဲ့ချီတဲ့မြန်မာနိုင်ငံသားတွေဟာအိန္ဒိယချင်းနိုင်ငံတွေစီကိုတရားဝင်လမ်းကြောင်းကရောတရားမဝင်လမ်းကြောင်းကပါပြပထွက်ပြီးအလုပ်လုပ်ကိုင်နေခဲ့ကြတာမှာတော့ဇွန်လကုန်နဲ့ဇူလိုင်လဇန်းတွေမှာမလေးရှားနဲ့ထိုင်းနှစ်နိုင်ငံစလုံးမှာတရားမဝင်ရွှေ့ပြောင်းအလုပ်သမားတွေကိုဖမ်းဆီးမှုတွေကအတော်လေးကိုကျန်းလာနေတာကြောင့်မြန်မာအလုပ်သမားတွေနေထိုင်လုပ်ကိုင်ရေးခက်ခဲလာကြပါတယ်။ထိုင်းနိုင်ငံမှာတော့ထိုင်းနိုင်ငံတွင်ရွှေ့ပြောင်းအလုပ်သမားများဆိုင်ရာဥပဒေသစ်ပြဋ္ဌာန်းနိုင်မှုဇွန်လ20ရက်နေ့ကနေစလို့ထိုင်းဆိုရဘက်ကအထူးစီမံချက်တွေနဲ့ဆောင်ရွက်ခဲ့ကြတယ်။ထိုင်းလုံရှင်တဲ့အလုပ်သမားအခက်အခဲဖြစ်လာရလို့ဥပဒေတက်ရောက်ချိန်ရက်ပေါင်း120တိတိဆိုင်ငံ့လိုက်ပြီးဖြစ်ပါတယ်။ဒီတော့အတွင်းမှာလက်ရှိအလုပ်သမားတွေအတွက်တရားဝင်ခိုင်လုံတဲ့အထောက်အထားရအောင်ဆောင်ရွက်ပေးနေတယ်လို့နေရရင်ကိုပြန်မိုးနေဇက်ကိတ်အသီးသီးကိုဖျက်ကျော်ထွက်ခွာနေကြတဲ့ရွှေပြောင်းအလုပ်သမားတွေရဲ့အရေးကိုလည်းထိုင်းနိုင်ငံဆိုင်ရာမြန်မာတန်ရုံနဲ့အလုပ်သမားတန်ရာရှိတွေဘက်ကနေဇက်ကိတ်တွေအထိလိုက်လံကူညီဖြည့်ရှင်းပေးနေပါတယ်လို့ထိုင်းနိုင်ငံဆိုင်ရာမြန်မာအလုပ်သမားတန်ရာရှိဦးမိုးအောင်ခိုင်က VOA မြန်မာပိုင်းကိုပြောပါတယ်
ကျွန်တော်ကတော့ဆိုရင်တန်ရာရှိတယောက်တည်းဦးအောင်ခင်းနော်မဲဆောက်မှာဆိုဦးအောင်ကိုတန်းရှိတယ်နော်မဲဆိုင်ဘက်မှာဆိုရင်ဦးမျိုးထပ်သူရှိတယ်ကျွန်တော်ချိတ်ဆက်ပြီးကျွန်တော်လုပ်ပေးနေတယ်အကုန်လုံးကျွန်တော်တန်ရာရှိတွေနဲ့ကျွန်တော်အကုန်လုံးပေါင်းပြီးတော့ကျွန်တော်ရှိနေနေတယ်ပို့တက်တယ်ဘာတွေလုပ်နေဘာတွေလုပ်နေလို့တက်နေတယ်ဒီဘက်မှာနံပါတ်ပဲဌာနဆိုင်အနေနဲ့ချိတ်ဆက်ပြီးလုပ်ဖို့ကျွန်တော်တို့မြောက်ဒီမှာဆိုရင်ဒုတိယညချိုင်းမှုချုပ်ဦးအောင်ထင်းမင်းကိုယ်တိုင်နဲ့အဲ့မှာကိုကဲပြီးသူလုပ်နေတယ်နော်ကျွန်တော်အလုံးမလူမှုကြီးကြပ်နေပြည်သူ့အင်အားဝန်ကြီးဌာနကဒုတိယညချိုင်းမှုချုပ်ကိုယ်တိုင်နဲ့ကိုကဲပြီးအဲ့မှာလုပ်နေတာတော့ပြီးတော့အကောင်းဆုံးဆောင်ရွက်နေတာဒါပါလေကျွန်တော်တနင်္ဂနွေမှာကျွန်တော်ဆွေးနွေးတာလေအများကြီးပဲ။ညတော့ဆိုတော့ကျွန်တော်တနင်္ဂနွေလောက်မှ9နိုင်လောက်ဒီကျွန်တော်ဆွေးနွေးကြတာတနင်္ဂနွေနော်။တာမကြီးတက်ရှိပါလား။တာမကြီးကိုလည်းကျွန်တော်လည်းခုနကစီးပွားပြန်လာချိန်မှာဘာလို့သူရဲ့ညချက်နဲ့ကျွန်တော်လည်းဒီဘက်ကကျွန်တော်ဒီဟိုဟာလေးနဲ့ကျွန်တော်ဝန်ကြီးဌာနနဲ့ကျွန်တော်ချိတ်ဆက်ပြီးကျွန်တော်အကောင်းဆုံးလုပ်နေတယ်။နောက်ဆုံးတော့ထောက်ထားဟိုမေယာဆာကျွန်တော်အကောင်းဆုံးပေါ့နော်ကျွန်တော်ဆောင်ရွက်ပေးနေတာလေးရှိတယ်။နောက်တော့ထိုင်းထဲမှာလည်းကျွန်တော်စကန်းတွေထပ်ဖွင့်ပြီးတော့ကျွန်တော်အကောင်းဆုံးလုပ်ဖို့ရှိပါလား
။ထိုင်းနိုင်ငံတွင်ကတိတ်နဲ့ချီပြီးရှိနေတဲ့မြန်မာရွှေပြောင်းအလုပ်သမားရေးကိစ္စကိုလည်းထိုင်းနဲ့မြန်မာနှစ်နိုင်ငံကြားအလုပ်သမားရေးတာဝန်ရှိတဲ့သူတွေအလုသမားတန်ရာရှိတွေနဲ့တန်ရုံတာဝန်ခံတွေကြားအလေးအနက်ထားဆွေးနွေးနေကြတဲ့အကြောင်းကိုလည်းဦးမိုးအောင်ခိုင်ကပြောပြပါဗျာ
ကျွန်တော်တင်ဥပကတော့ဘာလုံးနေလဲဆိုအတက်နိုင်ဆုံးတနိုင်ငံစီးရီးဒီမှာကျွန်တော်တင်ပြထားတယ်ဖန်းနာစီရနဲ့ပတ်သက်လို့အထောက်အထားမရှိတဲ့ဟာတွေဆိုရင်ကျွန်တော်တို့ပြန်ဖို့အထောက်အထားရှိတဲ့လွဲနေတယ်ဆိုတော့ပြန်တည့်ဖို့ကျွန်တော်လုပ်ပေးထားတယ်နောက်ထပ်နယ်စပ်ဒီမှာရှိတဲ့တာဝန်ကျအနေနဲ့ဆန်ရရှိတဲ့ကျွန်တော်ထားထားတယ်နော်တို့လည်းတက်နိုင်ဆုံးဒီဘက်ကဝိုင်းကူညီပေးပံ့ပိုးပေးနေတယ်နော်နောက်နိုင်ငံမှာလည်းကျွန်တော်အစည်းအဝေးတွေလုပ်ပြီးတော့ကျွန်တော်လုပ်နေကြပါမကြသေးဘူးကျွန်တော်နိုင်ငံအစည်းအဝေးလုပ်တယ်ရန်ကုန်မြို့မှာလေကန်တော်ကြီးဟိုတယ်မှာနော်တို့လည်းမကြခင်မှာတည်ရဝင်တို့ကျန်ပြီးတော့ညွှန်ကြားချက်တွေထုတ်ပေးပါလိမ့်မယ်စီအိုင်စာအုပ်တွေကျွန်တော်ထုတ်ပေးတယ်နှစ်နိုင်ငံနောက်တစ်ခုကဘာလို့လွဲနေချောနေရလေးကိုပြန်တည့်ဖို့နိုင်ငံကျွန်တော်စူးနေထားတာရှိတယ်အခုကြာခင်မှာလည်းတို့လိုလို့နော်ဆောင်ရွက်ပေးဖို့တို့ညွှန်ကြားချက်တွေထုတ်ပေးဖို့ကျွန်တော်ပြောထားပြီးပြီအဲ့တော့မကြခင်မှာတို့အကုန်လုံးလုပ်ပေးလိမ့်မယ်နော်တိုက်တင်တဲ့ဟာတွေလုပ်တို့လုပ်ပေးနိုင်ကြတယ်အကုန်လုံးပေးပ
ါမလေးရှားနိုင်ငံမှာတော့မြို့တော်ကွာလာလမ်ပူအပါအဝင်တနိုင်ငံလုံးအတိုင်းအတာနဲ့ဂျွန်လာတရက်နေ့စနေနေ့ကနေစလို့တရားမဝင်နိုင်ငံသားအလုပ်သမားတွေကိုစီမံချက်ချပိုက်စိတ်တိုက်ပြီးရှာဖွေဖမ်းဆီးနေတာမှာတော့မြန်မာအလုပ်သမားယာနဲ့ချီပြီးအများအပြားဖမ်းဆီးခံနေကြရပါတယ်မလေးရှားနိုင်ငံဆိုင်ရာမြန်မာတန်ယုံဘက်ကတော့အလုပ်သမားတွေလိုအပ်တဲ့တရားဝင်ခိုင်လုံတဲ့အထောက်အထားတွေရအောင်ဆောင်ရွက်ပေးနေတယ်လို့ဖမ်းဆီးထိန်းသိမ်းခံရတဲ့အလုပ်သမားတွေကိုကူညီပေးနိုင်ရေးလည်းစီစဉ်ပေးနေပါတယ်မလေးရှားနိုင်ငံဆိုင်ရာမြန်မာတန်ယုံတာဝန်ရှိတဲ့သူတွေနဲ့အတူမလေးရှားရောက်မြန်မာတွေရဲ့အရေးလိုက်လံကူညီပေးနေတဲ့ကမ့်တာဝန်ခံတဦးဖြစ်တဲ့ကိုတီဟာမောင်မောင်ကလက်ရှိမလေးရှားရောက်မြန်မာတွေရဲ့အခြေအနေအခုလိုပြောပြပါဗျာ
ပြီးခဲ့တဲ့ First July ကစတာပေါ့နော်အဲ့မှာတော့1035ဦးပေါ့အဲ့1035ဦးမှာမြန်မာ102ဦးပါသွားတယ်တနိုင်ငံလုံးတိုင်းတာနဲ့တော့သူလောက်တာပဲအဲကွာလာလမ်ပူမှာလောက်ပြီးကျန်တဲ့နေရာဒီမှာဟိုမလောက်ခွင့်နဲ့နေတာတော့မဟုတ်ဘူးနေရာအနှံ့လောက်နေတာပေါ့ဖြစ်တဲ့နေရာတွေကတော့ construction ဘိုင်းကိုအဓိကထားဝင်နေပေါ့နော်ဆိုတော့ပထမဦးစားပေးသူတို့ဖမ်းနေတာတော့ကျွန်တော်တို့ဒီမှာတော့တွေ့နေတာ construction ကိုအဓိကထားဖမ်းနေတယ်အဖမ်းခံတဲ့လူလက်တလုံးမှာတော့ရုံးနေနဲ့ဘာမှကူညီပေးလို့မရဘူးဆိုတာသူ့နိုင်ငံသူ့ဥပဒေရှိတဲ့ခါကျတော့ပုံမှန်ဆိုလို့ရှိရင်ဒီမှာအဖမ်းခံကြည့်တယ်ဆိုတာနဲ့တရားရုံးတက်ကြတယ်ပေါ့နော်တရားရုံးတက်ပြီးပြီဆိုလို့ရှိရင်သူတို့သတ်မှတ်ထားတဲ့ပြစ်ဒဏ်ပေါ့3လဆို3လပေါ့เนาะ3လကြာခံပြီးပြီဆိုလို့ရှိရင်ထိန်းသိမ်းစခန်းကြီးရောက်မှကျွန်တော်တို့တန်ယုံအနေနဲ့တွားရောက်စီစေးရတယ်ပေါ့เนาะအခုဤကတ်တရားလည်းထုတ်ပေးပြီးသွားပြီသူတို့သတ်မှတ်ထားတဲ့ကာလလည်းကုန်ဆုံးသွားပြီဖြစ်တဲ့အတွက်ပတ်စပို့ထုတ်ပေးဖို့အတွက်ကိုအဓိကထားပြီးထုတ်ပေးတာပေါ့ခင်ဗ
ျတရားမဝင်အလုပ်သမားတွေကိုတရားဝင်ငှားရမ်းနိုင်မှုအတွက်မလေးရှားအစိုးရဘက်ကပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကနိုင်ငံခြားသားအလုပ်သမားတွေအတွက်အလုပ်သမားမှတ်ပုံတင်ဤကတ်တွေကိုထုတ်ပေးခဲ့ပြီးအဲ့ဒီကတ်လျှောက်ထားခွင့်ကလည်းဇွန်လ30ရက်နေ့မှာကုန်ဆုံးသွားပြီဖြစ်လို့ဇူလိုင်လ1ရက်နေ့ကနေစဖမ်းဆီးမှုတွေလုပ်နေရတာဖြစ်ကြောင်းမလေးရှားလူဝင်မှုကြီးကြပ်ရေးဘက်ကလည်းသတင်းထုတ်ပြန်ထားပါတယ်အခုလိုမျိုးမလေးရှားနဲ့ထိုင်းနိုင်ငံတွေမှာတိမ့်နဲ့ချီပြီးရှိနေတဲ့ရွှေပြောင်းအလုပ်သမားတွေကြားတရားဝင်ခိုင်လုံတဲ့အထောက်အထားတွေနဲ့အလုပ်လုပ်ခွင့်ရနိုင်မှုတိကျတဲ့စနစ်တွေနဲ့တင်းကျပ်တဲ့အလုပ်သမားဥပဒေတွေပြဋ္ဌာန်းနိုင်မှုဆောင်ရွက်နေချိန်မှာအခက်အခဲကြုံနေရတဲ့အလုပ်သမားတွေရဲ့အရေးသက်ဆိုင်ရာနိုင်ငံတွေကပူးပေါင်းဆောင်ရွက်နေချိန်လည်းဖြစ်ပါတယ်ရှင
်ရောရှိမခင်အင်းကြီးချင်းထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံတွေမှာမြန်မာနိုင်ငံသားအတော်များများတရားဝင်လမ်းကြောင်းကရောတရားမဝင်လမ်းကြောင်းကပါပြပထွက်ပြီးတော့လှုပ်လှုပ်ကြိုင်နေကြရမှာအခုရပိုင်းတွေအတွင်းအဲ့ဒီနှစ်နိုင်ငံစလုံးမှာရွှေပြောင်းလူသမားတွေကိုဖမ်းဆီးမှုတွေကြားလာတာမို့လို့မြန်မာလူသမားတွေနေထိုင်ရေးလုပ်ကိုင်ရေးခက်ခဲလာပါတယ်။အင်းကြီးချင်းနိုင်ငံတွေမှာရှိတဲ့မြန်မာရွှေပြောင်းလူသမားတွေရဲ့အရေးအတွက်သက်ဆိုင်ရာမြန်မာအာဏာဝင်တွေဘက်ကလက်ရှိဘာတွေများဆောင်ရွက်ပြီးနေပါလဲ။ဘာရီဆောင်ရပေးနိုင်ဖို့အတွက်အလုပ်သမားတွေဘက်ကရောမျှော်လင့်နေပါလေအခုအင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်ပါဝင်ဆွေးနွေးမင်းမြတ်လူသူတွေ view ကိုမိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားနိုင်ပါတယ်ဒါမှမဟုတ်စာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ရေးသားပေးပို့ထားလို့လည်းရပါတယ်အခု Facebook ဆာမင်နာအောက်မှာလည်းရေးသားပေးပို့ထားနိုင်ပါတယ် view မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923829954ဖြစ်ပြီးတော့ email လိပ်စာကတော့ bamis@viewnews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမြင်းမြန်ကြမဲ့တို့ရရှိတကူကျေးဇူးပါတယ်ခင်ဗျာ
မကြခင်မှာထုတ်လွှင့်တော့မဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခင်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တကူထမင်းဖိတ်ခေါ်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုအင်္ဂါနဲ့စနေညနေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာညချင်ပါရှင် VOA မြန်မာပိုင်းအင်္ဂါနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9:00ခွဲမှာထုတ်လွှင့်မဲ့ဒုတိယပိုင်းနာရွေးအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍဖြစ်တဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်နဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရမှာပါ။အခုအရင်ဆုံးတော့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ရပါမယ်။ဦးသိန်းထိုက်ဦးတင်ပြပေးပါလိမ့်မယ်ရှင်။
အမေရိကန်ပြည်ထောင်စုရဲ့နာဂတ်ကျန်းမာရေးဆောင်ရှောက်မှုနဲ့ပတ်သက်ပြီးနိုင်ငံရေးအရာကြီးကြဲသဘောကွဲလွဲမှုတွေပေါ်ပေါက်နေချိန်မှာပဲဒီသတင်းပတ်အတွင်းမှာတော့လွှတ်တော်အမတ်တွေသူတို့ပြည်နယ်တွေကိုပြန်နေကြပြီးလွှတ်တော်ရဲ့လုပ်ငန်းတာဝန်တွေလည်းရန်နာထားပါတယ်။သမ္မတဥပမာလက်ထက်ကကျန်းမာရေးဆောင်ရှောက်မှုဥပဒေကိုပြန်လည်စာထုတ်ပြင်ဆင်ရေးမှာ Republican တွေကိုယ်တိုင်ညှဉ်းညွတ်မှုမရသေးပဲကတောင်းကနေဆက်ဖြစ်နေသေးတဲ့အကြောင်း Michael Bowman ကသတင်းပေးပို့ထားပါတယ်။အမေရိကန်လွတ်လပ်ရေးနေ့အထိမ်းအမှတ်မိချူမီပန်းနေပြဖောက်မဲ့အချိန်မှာပဲ Republican ဘက်ကဆိုပြထားတဲ့ကျမ်းမာရေးဆောင်ရှောက်မှုဥပဒေကြမ်းတဲ့ပတ်သက်ပြီးကန့်ကွက်ဆန္ဒပြပွဲတွေလည်းပေါ်ပေါက်နေပါတယ် Republican ထက်လွတ်တော်အမတ် John Cornyn ကတော့
This has become
စိတ်မကောင်းစရာပါပဲဒီကိစ္စကနိုင်ငံရေးအရသဘောကွဲလဲမှုတိတ်များတဲ့ပြဿနာတရဖြစ်နေပြီဆိုပြီးပြောဆိုထားပါတယ်ကျမ်းမာရေးဆောင်ရှောက်မှုကိုလက်ရှိအနေအထားအတိုင်းမပြောင်းမဲဆက်ထားမယ်ဆိုရင်ဒါကဘေးရန်တွေအကျရောက်နိုင်တယ်ဆိုပြီးRepublican ဘက်ကတခြားလုံးပြောနေတာပါ Republican ထဲလွတ်တော်အမတ် John Cornyn ကတော့အခုလိုပြောပါတ
ယ် The choice is pretty simple we either get
ရွေးချယ်ရမယ့်ကိစ္စကရိုးရိုးလေးပါဒီမအောင်မြင်တဲ့ဥပဒေကိုဖယ်ပြီးတကယ်တမ်းစစ်မှန်တဲ့အပြောင်းအလဲနဲ့ကျွန်တော်တို့အစားထိုးမလားဒါမှမဟုတ် Obama ကဲစောင့်ရှောက်မှုစနစ်ကြီးပြိုကျပြီးလူတွေတန်းတဲ့အချီဘေးထုတ်ခရောက်တာအဖြစ်ခံမလား
Democrat ဘက်ကတော့ Republican မက်တွေပြန်ပြင်မယ်ဆိုတဲ့ဆိုပြီးချက်ကအနာနဲ့ဆေးလွှဲနေပြီးရောဂါကိုပိုဆိုးစေလိမ့်မယ်လို့သတိပေးနေပါတယ်Democrat လို့တော်မှာ Joe Kennedy ကခုလိုပြောပါတယ
်သူတို့ဆိုပြချက်ကကျွန်တော်တို့တိုင်းပြည်ရဲ့ကျန်းမာရေးဆောင်ရှောက်မှုစနစ်ကိုအခြေခံအားဖြင့်နှမျိုးပြန်တည်ဆောက်လိုက်တဲ့သဘောပါဩဇာရှိတဲ့အခွင့်အထူးကံတွေကျန်းမာပြီးပတ်စံရှိသူတွေအတွက်တစ်မျိုးနောက်တစ်မျိုးကလူတိုင်းအတွက်သူတို့လိုမကောင်းတဲ့ဆောင်ရှောက်မှုပုံစံပ
ါကျန်းမာရေးဆောင်ရှောက်မှုဆိုပြချက်နဲ့ပတ်သက်ပြီးသူတို့အဖွဲ့အစည်းများတွင်သဘောကွဲလွဲမှုတွေရှိနေတာကြောင့်မဲပေးမဲ့ကိစ္စကိုအထက်လွှတ်တော် Republican တွေရွှေ့ဆိုင်းခဲ့ပါတယ်စီရင်နံပါတ်ပြီမတန်ဆွမ်းတဲ့သူတွေကိုပေးနေတဲ့စောင့်ရှောက်မှုအစီအစဉ်တွေဖြတ်တောက်မယ်အဆိုပြုချက်ကိုသဘောထားမတင်ပါတဲ့ Republican တွေကကန့်ကွက်ခဲ့ပါတယ်။ဒါတောင်မှတချို့ Conservative တွေကတော့အဆိုပြုထားတဲ့ဥပဒေချမ်းကလူသလောက်တောင်ခီးမရောက်သေးဘူးဆိုပြီးဝေဖန်ပြောဆိုနေကြတာပါ။ Republican ထက်လွတ်တော်မှ Mitch McConnell ကတော့အခုလိုပြောပါတယ
် Rubik's Cube
ကျွန်တော်ကတော့ကုဘာပုံအန်စာဒုံးလေးကိုအနားလေးဘက်အရောင်ကြီးတောင်းတဲ့လိုမျိုးနီလန်ရှာနေပါတယ်ထောက်ခံမဲ50ရာပြီးအိုဘားမားကဲကိုပိုကောင်းတာနဲ့အစားထိုးပြင်ဆင်နိုင်ဖို့လုပ်နေပါတယ
်အိုဘားမားကဲကျမ်းမာရေးဆောင်ရှောက်မှုဥပဒေမှာအားနည်းချက်တွေရှိပေမဲ့လည်းဥပဒေတစ်ခုလုံးကိုပြစ်ပယ်တာမျိုးမဟုတ်ဘဲနဲ့ပြန်လည်ပြင်ဆင်လို့ရနိုင်တယ်ဆိုပြီးဒီမိုကရက်ဘက်ကပြောဆိုနေတာပါ Republican တွေဘက်ကတော့သူတို့ဂရီဘေးပြောဆိုထားတဲ့အတိုင်းလုံးဝအစားထိုးပြင်ဆင်ရေးကိုပဲထပ်ခါတလဲလဲပြောဆိုနေပါတယ် Republican Party က Ohio ပြည်နယ်ဥချုပ်ရေးမှူးJohn Kasich ကတော့ ABC ရုပ်သံကိုအခုလိုပြောပါတယ
် They are not ready to sit down and
ကျွန်တော်အမြင်အရသူတို့အားလုံးဟာနိုင်ငံအကျိုးကိုရှည်တန်းတင်ပြီးထိုင်ဆွေးနွေးဖို့အစဉ်သင့်မဖြစ်ကြသေးဘူးလို့မြင်ပါတယ်ခင်ဗျားဒီမိုကရက်ဖြစ်ရင်ခင်ဗျားပါတီရဲ့သဘောထားအတိုင်းဘယ်ဘက်မှယက်နေပြီးတော့ Republican တွေကလည်းသူ့ပါတီရဲ့ယက်တီချက်အတိုင်းညာဘက်မှယက်နေတာမျိုးပ
ါအထက်လူတော်အမတ်တွေဒီနေ့ကျွန်တော်တို့တောင်းဆိုတဲ့အတိုင်းတင်းကျင်တကြထဲလောက်ကြပါဆိုပြီးအမေရိကန်ငြိမ်းစားပုဂ္ဂိုလ်များအသင်းလို့အဖွဲ့တွေကRepublican ရဲ့ဆိုပြီးချက်ကိုကန့်ကွက်ဖို့စော်ဟောနေကြတာပါတခြားအဖွဲ့အစည်းတွေကလည်းပြည်သူတွေကြားမှာလူတွေစုဝေးပြီး Republican ရဲ့ပြန်လည်ပြင်ဆင်ရေးအစည်းအဝေးကိုကန့်ကွက်ဆန္ဒပြနေကြပါတယ် Republican တွေကတော့သူတို့ဆိုပြတဲ့ဥပဒေချမ်းကိုလွှတ်တော်မှာရောလွှတ်တော်တဲ့ကြော်ပြေတခြားနေရာတွေမှာပါပို့ပြီးတော့ထောက်ခံမှုရအောင်ကြိုးပမ်းသွားမယ်ဆိုပြီးပြောဆိုနေစေဖြစ်ကြောင်းပါခင်ဗျာ
ဥ ူတင်ထိုက်ဦးတင်ပြခဲ့တဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ရတာပါအခုတော့သောရရှင်တွေစောင့်မျှော်နေတဲ့ဒါရိုက်လေးလိုင်းဆွေးနွေးခန်းကိုစီစဉ်တင်ဆက်သူကိုတာညုံဦးနဲ့ထုတ်လုပ်သူမဆုမွန်တို့တင်ဆက်ပေးသွားမှာပါရှင
်မင်္ဂလာပါခင်ဗျာဒီကနေ့ညပိုင်းဒါရိုက်လေးလိုင်းအစီအစဉ်ကနေပြီးတော့ကြိုးစားပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာရွှေပြောင်းအလို့သမားရေးဖြစ်ပါတယ်။အင်းနီချင်းထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံတွေမှာမြန်မာနိုင်ငံသားအတော်များများဒီတရားဝင်လမ်းကြောင်းကရောတရားမဝင်လမ်းကြောင်းကပါပြပထွက်ပြီးတော့လှုပ်လှုပ်နေကြနေကြတဲ့နေရာမှာအခုရပိုင်းတွေအတွင်းအထူးဖြစ်ထိုင်းနိုင်ငံမှာဥပဒေသစ်ထွက်လာပြီးတဲ့နောက်ဒီနှစ်နိုင်ငံစလုံးမှာရွှေပြောင်းအလို့သမားတွေကိုဖမ်းဆီးမှုတွေကြားလာပါတယ်။ဒါကြောင့်မို့မြန်မာအလို့သမားတွေရဲ့နေထိုင်လုပ်ကံရေးပို့ပြီးတော့ခက်ခဲလာပါတယ်။အင်းဒီချင်းနိုင်ငံတွေမှာရှိတဲ့ဒီမြန်မာရှေ့ပြောင်းအလို့သမားတွေရဲ့ရေးအတွက်တက်ဆိုင်ရမြန်မာအာဏာဝင်တွေဘက်ကလက်ရှိဘာတွေများဆောင်ရွက်ပေးနေပါလဲဘာတွေဆောင်ရွက်ပေးနိုင်မှုအတွက်အလို့သမားတွေဘက်ကရောမျှော်လင့်နေပါလဲအခုဒီဒိုင်းလီလက်စီစဉ်မှာဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်3ဦးကိုဖိတ်ခေါ်ထားပါတယ်ပထမလူကတော့ဦးကျော်တောင်းပါဦးကျော်တောင်းကတော့ဒီမြန်မာနိုင်ငံသားများအသင်းဒီထိုင်းနိုင်ငံမှာခြေစိုက်တဲ့ဖွဲ့စည်းကပါဒီမြန်မာနိုင်ငံအလို့သမားရေးရာကိစ္စနဲ့ပတ်သက်ပြီးတော့ကုညီဆောင်ရပေးနေသူဖြစ်ပါတယ်။နောက်တစ်ခုကလည်းမတ်တက်တက်ဦးမတ်တက်တက်ဦးကလည်းထိုင်းနိုင်ငံအခြေစိုက်တဲ့ဒီအလို့သမားရေးကုညီဆောင်ရပေးနေတဲ့တကြွလှူရှားသူတူပါ။နောက်တစ်ယောက်ကတော့ဦးတီဟာမောင်မောင်သူကတော့မလေးရှားမှာခြေစိုက်တဲ့မြန်မာလူရွှေပြောင်းလူသမားတွေကိုကုညီပေးနေတဲ့ပုဂ္ဂိုလ်သူတူပါ။သူ၃စလုံးဒီလိုင်းပေါ်မှာရှိပါတယ်။ကျွန်တော်တို့ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ပါဝင်ဆွေးနွေးလူတွေဆိုပြီးတော့သွားရှင်တော်များတယ်လီဖုန်းနံပါတ်ဒီစာရီပို့ထားပါတယ်။ကျွန်တော်တို့အချိန်ကတ်သတ်ချက်မလို့အကုန်လုံးတော့ခေါ်ယူနိုင်မှာမဟုတ်ပါဘူး။ကျွန်တော်ခုဒီပင်နိုင်ဆွေးနွေးမဲ့တုံးတွေကပထမဆုံးဥကျော်တောင်းကိုဖိတ်ခေါ်ကြပါတယ်ခင်ဗျာဥကျော်တောင်းကြားပါလား
ကြားပါတယ်ခင်ဗျာ
ဟုတ်ကဲ့ဥကျော်တောင်းအခုထိုင်းနိုင်ငံမှာဥပဒေသစ်ထွက်လာပဲဒါမဲ့လက်ရှိတော့ဆိုင်းငံ့ထားတဲ့လူသဘောကျွန်တော်သိရပါတယ်ခင်ဗျာမြန်မာရွှေပြောင်းလူသမားတွေနဲ့ပတ်သက်ပြီးတော့တော်များလုံရင်မြန်မာနိုင်ငံနဲ့ပြန်နေကြတယ်မြန်မာတန်ယုံနဲ့လည်းဥကျော်တောင်းကဆက်ဆက်ရှိရဆိုတော့မြန်မာအာဏာပိုင်တွေဘက်ကလက်ရှိဘာတွေများအကူအညီဆောင်ရပေးနေတာတွေရှိပါလဲ
23ရက်နေ့ကနေဒီနေ့ဒီရှင်ဒီထိုင်းနိုင်ငံနှံ့ပြားမှာပိတ်ဆိတ်တဲ့ခြောက်ဝဲဖမ်းဆီးနေတယ်ပြီးခဲ့တဲ့3ရက်လောက်ကထိုင်းမြန်မာနိုင်ငံနှစ်နိုင်ငံအစည်းအဝေးဒါအပြင်ဒေါက်တာဆုကြည်ကရန်ကုန်ခြေစိတ်ထိုင်းပြည်မှာကိုခေါ်ပြီးတော့မေတ္တာရခံတိုင်းကြောင့်ရဲပေါင်း120ဒီဥပဒေတွေကိုယာယီရဆိုင်းထားဖို့အတွက်သဘောတူညီချက်ရှိတယ်ဒါကြောင့်မလို့ဒီထိုင်းဝန်ကြီးချုပ်က120နောက်ထုတ်တယ်လို့ကြေညာပြီးကြေညာတော့ညာလည်းပဲကျွန်တော်တို့နေထိုင်တဲ့ဘန်ကောက်မဟာဆိုင်မှာဒီနေ့ဒီရှင်ကြီးဖန်စီတွေ့ရှိသေးတယ်ကြဆိုတော့နေသက်မှာဒီကပြန်သွားတဲ့မြန်မာအလို့သမားတွေကိုဟိုကော့တောင်းရင်းနှောင်းနေကြမြောက်ဒီမေးဆောင်နေကြကမြန်မာလူမှုအသင်းအဖွဲ့တွေ NGO တွေနဲ့မြန်မာအာဏာပိုင်တွေတတတာအကူအညီပို့ဆောင်နေတာတွေကိုတော့ဝန်တာဖြူခွေရတွေ့ရတယ်ဗျဒါပေမဲ့ဒီကဟိုထက်ခွာနေတဲ့အလုံးသမားတွေဘလို့သွားကြလဲဆိုတော့ပွဲစားတွေကတခင်နောက်ပြီးတော့ထိုင်းလာဘကတွေကတခင်ဘန်းငွေ3500ကနေ6000အထိပေးနေရတယ်ဆိုတာအကုန်လုံးလေးသိကြကြကြမလို့ထင်ပါတယ်ဗျအမှန်တကယ်ကမြန်မာတိုင်းဝန်နဲ့မြန်မာအလုံးသမားဝန်ကြီးဌာနဟာထိုင်းနိုင်ငံတွေကမင်းတို့တွေထွက်သွားကြတော့ဘာပါမိတယ်မပြည့်မစုံတထင်းမပြည့်မစုံတဲ့လူတွေတရားမဝင်တဲ့လူတွေပြန်သွားကြတော့လို့ပြောတယ်တပြိုင်တည်းချင်းပါပဲတရားဝင်ဟိုရုံးစာအမှတ်တရစိတ်လက်မှတ်ထိုးတာတွေကြုံတရားမပါရှိပေးနဲ့မြန်မာပြည်ရောအလို့သမားတန်ရာရှိဆိုတဲ့တံမေကလေးနဲ့26ရက်6လပိုင်းကစာတောင်ထွက်ခဲ့တယ်မီဒီယာတွေမှာလည်းတက်ခဲ့တယ်ဒါပေမဲ့ဒီဘက်မှာသွားလာနေတဲ့အလို့သမားတွေဟာအဲ့ဒါမျိုးဒီထိုင်းအာဏာပိုင်တွေပွဲစားတွေကိုပေးပြီးတော့မှပတ်ထန်နဲ့သွားနေရရှင်မျိုးမဟုတ်ဘဲနဲ့ဟိုတရားဝင်တဲ့အလို့သမားတွေလွတ်လွတ်လပ်လပ်ဒီကားမှတ်တိုင်တွေယထာမှတ်တိုင်တွေဥပမာပတ်သက်ဖို့ရှိတဲ့လူတွေဆိုလို့ရှိရင်လည်းပဲလင်းရင်ကနေပြန်လို့ရအောင်အဆင့်ကြီးမြန်မာတို့ရဒီဥပမာနိုင်ငံခြားရေးဝန်ကြီးဌာနနဲ့အလို့သမားဝန်ကြီးဌာနတို့ကစနစ်တကျပြင်ဆင်ဖို့လိုသေးတယ်ဗျဒါလက်ရှိမြန်မာအစိုးရဘက်ကဟိုနေကြမလုပ်နေတာနဲ့အတွင်းဘက်ကအမှန်တကယ်လိုအပ်ချက်ကိုထောက်ပြတာပါဗျ
ဟုတ်ကဲ့ခင်ဗျာဦးကျော်တောင်းလီလိုင်းပေါ်မှာခဏနေပြီးပါကျွန်တော်မတ်သက်သက်ဦးတဆက်တည်းမေးချင်ပါလေခုညဦးကျော်တောင်းကတချို့လိုအပ်ချက်လေးပြောတယ်မတ်သက်သက်ဦးအမြင်ကရောအလုံသမားတွေအခုလိုပြဿနာတွေဖြစ်နေရဖမ်းဆီးတွေဖြစ်နေရသူတို့ပြန်မှုအခက်ခဲတွေကြုံနေရတယ်အဲ့တော့ဒီအချိန်လေးမှာမြန်မာအာဏာပိုင်တွေဘက်ကဘာတွေလုပ်ပေးနိုင်မယ်လို့ထင်လဲဘာတွေလုပ်ပေးနိုင်မယ်လို့မျှော်လင့်ထားပါလဲ
ဟုတ်ကျွန်မတို့လည်းအဲ့ဒါကိုစောင့်ကြည့်နေပါတယ်အဲ့နောက်ဆွင်းဝေးဆီဝေးဆိုင်ဆိုင်ဝင်ရတဲ့အခါမှာလည်းကျွန်မတို့အနေနဲ့အလုံသမားတွေကဒီသူအဲထိုင်းနိုင်ငံရဲ့ဥပဒေရှိလို့သူတို့တွေကဒီချက်ယုံအလုံယုံကနေအလုံရှင်တွေကအလုံမရှိတော့ဘူးဆိုတော့သူတို့အလုံထွက်ခဲ့တယ်။ဒါပေမဲ့ဒီလိုအလုံထွက်ခဲ့တဲ့အခါမှာအဲလောက်အခတ်တမိုးတွေကလည်းရတဲ့အခါရတဲ့အလုံကမှရတယ်။အ ရှင်းဝမရတဲ့အလုတ်သမားလည်းမရတော့ဘူး။ဒါပေမဲ့ဒီအိမ်ပြန်ခရီးကိုအလုတ်သမားအနေနဲ့ပေါ့နော်သူတို့ရဲ့ကားခအနေနဲ့ဆိုလဲ VIP ကားခ600ဆိုလဲသူတို့တက်နိုင်လိမ့်မယ်။ဒါပေမဲ့ပေါ့နော်ဒီကားခကိုဘယ်လိုပဲတက်နိုင်ညီညီဝါဖြစ်ကြောင်းဆိုတဲ့အထောက်ထားမရှိတဲ့အတွက်ကားလက်မှတ်ရောင်းတဲ့လူတွေကလည်းကားလက်မှတ်မရောင်းရဲတော့ဘူး။ဒီအောင်ပေးကြဘူးပေါ့နော်အဲ့ဒါခါနာမြန်မာတန်ရုံကဒီလုပ်သမားတွေအတွက်မြန်မာနိုင်ငံသားတွေဖြစ်ပါကြောင်းဆိုရဲတူးချင်းထောက်ခံတာမျိုးကိုသူတို့မပြုလုပ်နိုင်ဘူးဆိုရင်လည်းအလုံးလွှမ်းချုပ်နိုင်မဲ့ဒီမြန်မာနိုင်ငံသားတွေအခုလိုအခါမှာဥပဒေရပြန်လာနေမှာဆိုရင်ဒီလိုရှားမှာဆိုပတ်စံတောင်းတဲ့အဖွဲ့အစည်းတွေပတ်စံတောင်းတဲ့ဌာနဆိုင်ရာတွေဒီကိုမလိုလားဘူးအဲ့ဒါမျိုးတွေကိုကျင်းရှင်းစီဖို့အတွက်ထိုင်းနိုင်ငံရဲ့အစိုးရနဲ့ညီနိုင်စည်းဝေးဖို့တော့လိုအပ်မယ်ထင်တယ်မြန်မာနိုင်ငံသားတွေကမြန်မာပြည်ထဲမှာတော့လိုက်လိုက်လဲလဲစူးစူးနေကြပေမဲ့ထိုင်းနိုင်ငံကနေနေဆက်ရောက်ဖို့အရေးမှာသူတို့ပတ်စံတွေက3,100 3,500ကုန်နေကြရတာတွေတွေ့တယ်အဲ့ဒီဟာမြန်မာနိုင်ငံသားတွေအတွက်အကာအကွယ်ပေးဖို့လည်းလိုသေးတယ်လို့ကျွန်မထင်ပါတယ်ရှင်
ဟုတ်ကဲ့မတ်သက်သက်လေးလိုက်မော်နေပါခုကြောက်တော့ကျွန်တော်ပြန်ပေးချင်ပါတယ်ခုနမတ်သက်သက်ပြောသွားတဲ့အထက်မှာတစ်ချက်လောက်ခလာစားပြီမရပဲနဲ့အခုတချို့ဖြစ်နေတဲ့ပြဿနာပေါ့ဒီကိစ္စနဲ့ပတ်သက်လို့ရောဘလို့ဖြစ်ရှင်းပေးနေကြလဲအာနာဘိုင်ဒီဘက်ကမဖြစ်ရှင်းပေးနိုင်ဘူးလား
မရှိဘူးဗျအဲ့ဒါတွေမရှိတဲ့အတွက်လေကျွန်တော်ဒီထိုင်းနဲ့မြန်မာနိုင်ငံ30ရင်းတွေကနေပြီးတော့စီဝေးမှာလုပ်တဲ့နိုင်ငံအစိုးရစီဝေးကိုကျွန်တော်ချိန်မီနေပြီးတော့တစ်ချက်ကိုနေကမြန်မာလုပ်သမောဝန်ကြီးဌာနကိုကျွန်တော်စာရေးသားပေးပို့ခဲ့တယ်ဗျဥပမာကျွန်တော်တို့ဒီဒီထိုင်းမှာကျွန်တော်တို့စေစုနည်းကျော်ပြီးတော့နေပြီးအရင်အစိုးရ30လောက်ကျွန်တော်မှီလိုက်ပြီဒါပေမဲ့အရင်တော့ထိုင်းအစိုးရတွေကဒီအလုပ်သမားဆိုင်ရာဥပဒေတစ်ခုခုပြတ်တမ်းမယ်ဆိုလို့ရှိရင်ကျွန်တော်တို့တွေဒီဖုန်းထဲမှာရှိနေတဲ့မတ်သက်သက်ဦးတို့တွေအကုန်လုံးတခြားသော CPO တွေ NGO တွေခေါ်ပြီးတော့မှဒီဥပဒေတွေဟာအရှင်းပြေသလားဘာတွေခက်ခဲရှိလဲဆိုတော့ကျွန်တော်တို့ရဲ့သဘောထားတွေခိုင်းယူတာတွေရှိတယ်အထူးသဖြင့်ကြိုတင်ပြီးတော့ကြေညာချက်ထုတ်ပြန်တာတွေရှိတယ်ဗျဒီကြတော့ကြေညာချက်မထုတ်ပြန်ခဲ့ဘူးမထုတ်ပြန်ခဲ့တော့ကျွန်တော်တို့ကအငိတ်မိသွားသလိုဖြစ်တယ်ဒါမှမဟုတ်ဖမ်းမိဆိုပါတော့သို့တော့ဒီဥပဒေဒီကျွန်တော်တို့အလို့အများစု80ရာခိုင်နှုန်းအလို့သမားရာခိုင်နှုန်းရှိနေတဲ့အလို့သမားမြန်မာအလို့သမားတွေကိုဟိုထိညွှန်မဲ့ဥပဒေဖြစ်တာကြောင့်မြန်မာတန်ရုံနဲ့ဒီအလို့သမားဝန်ကြီးဌာနကအရှင်းမီဘာတစ်ခုလုပ်နိုင်လဲဆိုတဲ့အကြံပြုစာကိုကျွန်တော်ပို့ခဲ့တယ်။ဘာလို့ဆိုတော့ okay နံပါတ်1နေတို့ကငါတို့အလို့သမားတွေကိုဖမ်းဆီးပြန်ပို့မယ်လို့ကြေညာချက်ထုတ်ပြီးဆိုလို့ချင်း1ငါတို့ကိုဖမ်းမယ်အလို့ယုံနေရရက်ွက်မျိုးကိုပြောပါ။ဘာကြောင့်လဲအဲ့ဒီကမှတခြင်းအဲ့ဒီအလို့သမားဖမ်းဆီးတဲ့အလို့သမားတွေလောကကျရှင်းပေးပါ1အဲ့ဒီလုံသမားတွေမှာနှစ်ပေါင်းများစွာစုဆောင်တဲ့ PCPCR တွေရှိတယ်။အဲ့ဒီ PCPCR တွေကိုအမှတ်ပညာလုပ်ပြီးတော့မှကျွန်တော်တို့ဟိုအဖွဲ့အစည်းပေါင်းစုံနဲ့ဖြစ်စေအစိုးရနဲ့ပဲပူးပေါင်းပြီးတော့မှဟာတော့နေရာကိုပြန်ဖို့မယ်။အလုံသမားတွေရဲ့ပိုင်ဆိုင်တဲ့ PC တွေကိုသူတို့မှကလည်းသူတို့နေရာမှာပြန်ယူစေ။နောက်၃အလုံသမားတွေတချို့ကမိအိုဖအိုတွေကိုယူပြီးတော့မှသူစုထားတာကျွေးမွေးဆောင်ဆောင်နေတာလည်းရှိတယ်။တပြန်တည်းမှာပဲခလင်းငွေတွေရှိတယ်။အဲ့ဒါတွေကိုလည်းပဲကျွန်တော်တို့ဒီပို့စုဆောင်ဆောင်ပေးပါ။၄ဒီလိုသမားတွေပြန်သွားတဲ့အခါမှာလမ်းမှာတစုံတရာနှောင့်ယှက်မှုမရှိဘူးနဲ့ဖြောင်းဖြောင်းစီစီဖြောင်းဖြောင်းပြူပြူပြန်ခွင့်ရအောင်နေပြီးတော့ဒီခုလက်ရှိဖမ်းပြီးတော့ဟိုလောပိတ်စိတ်တချပုံနေတဲ့အချိန်မှာမြန်မာအစိုးရအနေနဲ့ဟိုရုပ်တရက်နေပြီးတော့တောင်းဆိုတင်တယ်ဆိုကျွန်တော်အကြံပြုခဲ့တယ်ဗ
ျဟုတ်ကဲ့အဲ့ဒါနဲ့ပတ်သက်လို့အကြောင်းပြချက်ရပါလား
အော်ကျွန်တော်ပေးလိုက်တဲ့စာရောက်တယ်ဆိုတာတော့အလို့သမောင်းဝန်ကြီးဌာနနဲ့ဒီမြန်မာတန်ရုံကတော့ကျွန်တော်ပြန်ပြီးတော့မှအီးမေးလ်ပြန်ပို့ပါလေဗျ
ဟုတ်ကဲ့အာကျွန်တော်ကိုတီဟမမောင်လေးမင်းကြီးပါလေကိုတီဟမမောင်ကမလေးရှားမှာခြေဆိုင်ပြီးတော့လူသမားကြီးဆောင်ရွက်နေသူဆိုတော့အခုလိုထိုင်းပြည်မှာဖမ်းဆီးနေဖြစ်နေပြီမြန်မာလူသမားတွေရွှေ့ပြောင်းနေရပြန်ပြီးတော့ပြန်လာတွေရွှေ့ပြောင်းနေရဆိုတော့ဒီလူသမားတွေမလေးရှားနိုင်ငံဘက်ကိုရောက်လာနိုင်ခြေရှိလားမလေးရှားနိုင်ငံထဲမှာရောအခြေအနေဘယ်လိုရှိပါလဲခင်ဗျဟု
တ်ကဲ့အာမင်္ဂလာပါအာကျွန်တော်တို့ဒီမလေးရှားဘက်ကိုတော့လာဖို့အစီအစဉ်မရှိတော့ဘူးလို့ကျွန်တော်ထင်ပါတယ်ဘာလို့လဲဆိုတော့နေဆက်ဒီမှာလုံုံရင်းတွေတော်တော်လေးချထားတဲ့အတွက်ဒီဘက်ကိုကူးလာဖို့တော့ဘလို့မှမဖြစ်လာနိုင်ပါဘူးခင်ဗျာ
ဟုတ်ကဲ့လက်ရှိမလေးရှားနိုင်ငံထဲမှာရှိတဲ့မြန်မာအလို့သမားတွေအခြေအနေကရောဘလို့ရှိလဲဒီဘက်မှာထိုင်းဘက်မှာတော့လှုပ်နေပါတယ
်ဒီဘက်ကမလေးရှားမှာရှိတဲ့မြန်မာအလို့သမားတွေတော့စိုးရိမ်ပူပန်မှုတွေတော်တော်များများရှိနေတာတွေ့ရတယ်ပေါ့နော်ကျွန်တော်တို့ဇူလိုင်1ရက်နေ့ကစပြီးတော့အဖမ်းစည်းတွေစလိုက်တဲ့အမှာဟိုနေရာတော်တော်များများသူ့ဒီ state တွေတော်တော်များများနေမှာဖမ်းတဲ့အခါကျတော့မြန်မာတွေလည်းတော်တော်လှုပ်ဖြစ်သွားတယ်ပေါ့နော
်
ငကိုခစ်တီကဖမ်းခဲ့တဲ့ဟာမျိုးနဲ့အခုတစ်ခေါက်ဖမ်းတာနေရာနည်းနည်းလေးကွဲပြားမှုလေးတွေရှိလာတယ်အပို့ပြီးတော့ဟိုပတ်စိတ်တိုက်ဖမ်းလာလေးတွေရှိတယ်ပထမဆုံးရက်ကဆိုလို့ချင်းလူ1035ယောက်မှာကျွန်တော်တို့မြန်မာ102ဦးပါသွားတယ်ပေါ့နော
်ဟုတ်ကဲ့
အဲအခုလည်းနေရာပေါင်း182နေရာဖမ်းတာမှာစုစုပေါင်း5258ယောက်ဖမ်းမိတယ်ပေါ့နော်ဒါပေမဲ့သူတို့တရားပြန်စစ်ပြီးတဲ့အခါမှာအခုဒီနေ့နောက်ထပ်1500ဦးပေါ့ ไอ้ที่มาเนี่ยมาก็รอที่อาจจะเส้นเนี่ยคนเดียวทับบาดว่าเลยบ่เนาะอารมณ์อยู่ที่นี่เลยใช่ไหมจีนี่นอกจากดีมาเลสโตย่านี่บ่จีนยังไอ้ทุกท่านเท่าเดียวบ่เนาะอะไรก็เนี่ยมีสักชั่วคู่มาตัวอิมิเกรชันอ่ะพ้นนับไปดีปีท่าเลยไอ้พ้นนับไปดีปีท่าเลยเอาตัวดีก็รอในงานอะไรอยู่ตัวโน้ตจดท่าเลยมีมีป่าวเงี้ยมาเตรียมเงินชิบยังลูกตัวมาดิชี้แก้ลูกชิลูกชิ้นตัวเดินไปบ่นับไปรอไอ้ที่ป่าวเงี้ยมาเตรียมเงินชิบยังลูกตัวมาดิโอ้ใครสิ่งนี้เลยအလုရှင်နေမြန်ရှိခဲ့ရင်တို့တရင်ပေးပါဆိုပြီးတော့အဲနီးစက်ရဒီနေမီဒီမှာရှိတဲ့ immigration ဖုန်းနံပါတ်26နေရာပေါ့နော်အဲ့ဒါတွေလည်းပေးထားတယ်ဆိုတော့
န
ဘူခေကာလာနဲ့ဆိုရင်တော့နည်းနည်းလေးကွဲပြားပြီးတော့အခုပို့ပြီးတော့စူးစူးဝါးဝါအနေထားဟုတ်တော့မြင်ရတယ်ခင်ဗျအ
ဲ့တော့မလေးရှားနိုင်ငံမှာက MOI သဘောတူညီချက်နဲ့လူသမားတွေလွတ်တဲ့ဗမာပြည်ကလူသမားတွေတရားဝင်လွတ်တဲ့လူတွေရှိပါတယ်ဒီလူတွေအတွက်ကောင်ဆုံးရင်စရာရှိပါလား
တို့အတွက်တော့ဆုံးရင်စရာမရှိပါဘူးတရားဝင်ကျွန်တော်တို့လာတဲ့လူတွေဒီကုမ္ပဏီကနေခေါ်တဲ့ပုံမှာပဲသူတို့အဲ့ကုမ္ပဏီမှာလုပ်တယ်ဆိုရင်တော့ပြဿနာမရှိပါဘူး။ဒါမှမဟုတ်သူတို့ကအဲ့ကုမ္ပဏီကနေပြီးတော့လိမ့်စာနေရာကွဲလွဲလဲဆိုရင်တော့သူတို့လည်းအဖမ်းခံရမှာပဲခင်ဗျာ
။ဟုတ်ကဲ့ကိုတီးရမောင်မတ်တတဦးဦးကျော်တောင်လေလိုင်းပေါ်မှာခဏနေပြီးပါအောင်တော်ရရှင်တွေကိုလှည့်ပေးကြပါလေ။ကျွန်တော်ကိုမောင်မင်းထိုက်အရင်ဆုံးအာဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ။တူတူတူပေါ့။ဟု
တ်ကဲ့ခင်ဗျာ။အဲကျွန်တော်ဒီခိုင်းနိုင်ငံမှာတော့လက်ရှိကတော့ဖမ်းနေဖမ်းနေကြတယ်ခင်ဗျာ။ဖမ်းခံရတာလေကျွန်တော်တကယ်ချင်းနေလက်ရှိတွေ့နေပါတယ်။ဒါပေမဲ့အခုလိုဖမ်းဆီးနေတဲ့အချိန်ဒီခါဒီမှာဟိုပြရတဲ့လူတွေပုံစံလည်းအမျိုးမျိုးရှိတယ်ခင်ဗျာဟိုတချို့ကြတော့လဲကိုဖာကိုကလတ်မက်ဖြတ်ပြီးတော့ပြန်လို့ရတယ်အဲတချို့ကြတော့လဲဟိုဝက်စားရည်နဲ့ပြန်ကြရတယ်ဒါပေမဲ့ဘယ်လိုပဲပြန်ပြန်ဘယ်လိုပဲဖြစ်ဖြစ်ကျွန်တော်တို့ဒီလက်ရှိထိုင်းနိုင်ငံအတွက်မှာရှိနေတဲ့အခက်အခဲလေးတွေပဲကျွန်တော်ပြောပြချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျေးဇူးပါ
အဲ့ဒါအခက်အခဲကတော့ဘာလဲဆိုတော့ဟိုဒီထိုင်းနိုင်ငံမှာဘိုင်းအောင်ပတ်ရှိနေပဲလဲရှိနေပေမဲ့လဲတဲ့မတူတာရှိပါလေခင်ဗျ။အဲပတ်စဖို့ရှိနေတယ်ဗျလဲတဲ့မတူတာရှိပါလေခင်ဗျ။ဒါပေမဲ့အဲ့ဒါကြီးဘာလို့ဖြစ်နေလဲဆိုရင်တစီးတွေရဲ့မတူညီမှုတွေတစီးတွေရဲ့တစီးစိတ်မှာအလုံးလုံးတဲ့လူတွေနဲ့ဟာသဘောတဘာဝမကန့်ညှိမှုတွေရှိကြတယ်ခင်ဗျ။အဲ့လိုမကန့်ညှိမှုရှိတဲ့အခါမှာသူတို့ရဲ့ဆက်တွေရာလေးတွေကိုလူတွေဟာအစင်လိုက်ရှေ့ကြောင်းကြပါလေခင်ဗျ။အဲ့ဒီအချိန်ခါမှာလက်ရှိတစီးတွေကဘာကြောင့်ထုတ်လို့မရပါဘူးခင်ဗျ။မပေးကြပါဘူးတချို့တစီးတွေကတော်တော်များများတစီးဟာအစ်စ်လူတယောက်ကလာလူလာပါတယ်လူဟောက်ကတော့ထွက်သွားမဲ့လူကိုဘာကြောက်ထုတ်ပေးလို့ဆိုအလုံးခက်ခဲပါတယ်ခင်ဗျအဲ့ဒါကိုမြန်မာနိုင်ငံမှာရှိတဲ့အလုံးသမားကြီးတွေဗေဒီညာတွေအလုံးသမားကြီးဆောင်ရွက်နေတဲ့လူတွေကဒီညာဟိုတတ်နိုင်မလားပေါ့နော်အခုလက်ရှိပြည်တွေရဲ့လူတွေမှာလည်းအမျိုးမျိုးဒုက္ခတော့ရောက်နေကြတယ်ဒါပေမဲ့တချို့လည်းဆင်ပြေတယ်တချို့လည်းဆင်မပြေဘူးပေါ့
ဟုတ်ကဲ့
အဲ့ဒီလူမျိုးခက်ခဲတွေကြုံနေတဲ့အချိန်ခါမှာအခုအချိန်မှာဟိုဘယ်လိုများပေါ့နော်ဟိုတတ်နိုင်တဲ့လူတွေဖက်ကဘယ်လောက်များကူညီနိုင်မလဲဆိုတာကိုကျွန်တော်နည်းနည်းလေးစောင့်နားထောင်နေပါတယ်ခင်ဗျ
ဟုတ်ကဲ့ကျွန်တော်ဆက်ပြီးပြပါမယ်အခုနောက်ကိုဝင်းနိုင်ကျွန်တော်လှည့်ပေးကြပါလေကိုဝင်းနိုင်တို့တော်တော်လေးဆွေးနွေးမေးမြန်းလို့ရပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုဝင်းနိုင်ပါခင်ဗျာကျွန်တော်တို့အခုထိုင်းနိုင်ငံမှာအဖမ်းကြီးညားနေတဲ့အချိန်မှာမြန်မာတန်ရုံးနေနဲ့ရှေ့တုန်းကနေဆိုမမမမရက်တိပေးတင်ပါတယ်အိမ်ပြန်မဲ့လူတွေဆိုအဓိကအချင်းကားလဲစီစဉ်ပေးတင်ပါတယ်ကျွန်တော်တို့ပြန်နေကြတဲ့လူတွေကပွဲစားတွေနဲ့ပြန်မရှိမဲ့အိမ်ပြန်နေအောင်မှလမ်းစိမ်းမရှိတဲ့လူတွေတပုံကြီးပါပဲလက်ရှိဖြစ်ပေါ်နေတဲ့အထိုင်းမှာတော့
ဟုတ်ကဲ့
တော့မြန်မာအလုံသမားတွေစီကကျွန်တော်တို့လူဟောင်းတွေလည်းတချို့အပြောင်းလဲတစ်ခုကြောင့်ဗတ်တွေကြောင်းသွားတဲ့အချိန်မှာပတ်စံတစ်ထောင်စီကျွန်တော်တို့ထိုင်းဆိုးရနေကျွန်တော်တို့စီကဖြတ်ထားတာရှိပါတယ်အဲ့ဒီပတ်စံတွေကိုလည်းမြန်မာတန်ရုံးကလူတွေကပြန်ပြီးတော့တောင်းပေးစေခြင်းနဲ့ဆန္ဒတော့ရှိပါတယ်ဟု
တ်ကဲ့တော့
မြန်မာတန်ရုံးအနေနဲ့ကျွန်တော်တို့စမတ်ကတ်တွေအခုလက်ရှိထိုင်းဆိုးရအခုညနေပိုင်းမှာပဲနှစ်နာရီထပ်ပြီးတော့တိုးလိုက်တဲ့အတွက်နှစ်လထပ်တိုးပေးတဲ့အတွက်6လအဖြစ်တက်မှတ်ပေးလိုက်တဲ့အချိန်မှာမြန်မာတန်ရုံးမှာစမတ်ကတ်တွေ Facebook ဆောက်သွားထုတ်တဲ့နေရာမှာကျွန်တော်တို့တွေကဗာဖြစ်လဲဆိုတော့အချိန်ကြီးကုန်ပါတယ်လူတွေလည်းတော်တော်ပင်ပန်းကြပါတယ်ခလေးတငယ်တွေလည်းတော်တော်ဒုက္ခရောက်ကြပါတယ် Facebook တရက်ကိုလာရိုက်တဲ့အချိန်မှာလူကြီး600လက်သိမ်းခံတယ်ပြန်ထုတ်ပေးတဲ့အချိန်မှာလူကြီး100ပဲပြန်ထုတ်ပေးနိုင်ပါတယ်အခုလက်ရှိစာအုပ်ကြပြီးသားလူကလူကြီးဒီနေ့နဲ့မှဆို3000လောက်ရှိပါပြီ။တရက်တရာနှုန်းမှတစ်လမှ3000ပဲထွက်မှာပါ။အဲ့ဒီအချိန်မှာကျွန်တော်တို့6000လောက်တရက်ကို3000လောက်တရက်ကို100လောက်ထုတ်ပေးတဲ့လူတယောက်ကတစ်လမှလူကြီး3000ပဲထွက်မှာပါ။အခုလက်ရှိလူကြီး3000ကြပြီးသားလူတွေဟာဆိုရင်10လလောက်စောင့်ရမယ်။တင်လုံးကလည်းနောက်ထပ်4လလောက်ကြပြီးတော့မှအခုစာအုပ်ထွက်တဲ့အချိန်မှာ10လလောက်ထပ်စောင့်ရမယ်နေသားဖြစ်နေပါတယ်။
ဟုတ်ကဲ့ခင်ဗျာ
ဒီစမတ်ကတ်ကိစ္စလေးကိုတော့မြန်မာတန်ရုံးနေနဲ့နည်းနည်းပြန်လဲစဉ်းစားပြီးတုံးတက်ပေးစေချင်လို့တော့ယခုချိန်မှာကျွန်တော်ပြောပြပြမ
ယ်ဟုတ်ကဲ့ကိုဝင်းနိုင်ကတော့သူ့ရဲ့ဆွေးနွေးချက်ကတော့အဓိကတော့မြန်မာတန်ရုံးကိုတိုက်တွန်းတော့မြန်မာတန်ရုံးသက်ဆိုင်ရာတာဝန်ရှိတွေကြားနိုင်မယ်လို့မျှော်လင့်ပါတယ်အဲခုနကပထမဆွေးနွေးသွားတဲ့မောင်မင်းထိုက်ကတော့ကိုမင်းထိုက်ကတော့
သူကဒီအလုံးလုံးကန်ခွင်းကတ်တည်ရှိပြီမဲ့လေအလုံးရှင်ကြီးရဲ့လက်မခံသူတို့အလုံးရှင်ပြောင်းတာလက်မခံလို့တဲ့ကိစ္စတွေနောက်တခြားပြဿနာဒီပြဿနာတွေကိုဘာတွေလုပ်ပေးနိုင်မလဲတဲ့ဦးကျော်တောင်းတို့ကတော့လက်ရှိကူညီပေးနေတော့ဘာတွေများလုပ်ပေးနိုင်မလဲခင်ဗျအ
ဲဒီမှာပြတ်ထန်းတဲ့လောသမဥပဒေအကြောင်းအရင်ကာလတုန်းကတော့ဆွဆွကမေးတဲ့ညီကိုမေးသွားသလိုတန်းဟိုပါပေါ့တထေးဟောင်းကနေပြီးတော့ထွက်ခွာခွင်းစာရွက်တွေထုတ်ပြီးမှတထေးဟောင်းကလက်ခံတယ်သို့တော့ခုလက်ရှိဒီပြောင်းလဲခြင်းသုံးနေတဲ့မူဝါဒရတထေးဟောင်းဒီကစာရွက်စာတဲ့မလို့တော့ဘင်းနဲ့ဒီလက်ရှိအစ်စ်လက်ခံမဲ့တတိကနေပြီးတော့တက်ဆိုင်ရလုံသမဝန်ကြီးဌာနရုံးချဟန်ငန်းပေါ့နော်အဲ့ဒါကိုသွားပြီးတော့မှဒီလုံသမဒီကျွန်တော်ရဲ့လုံသမဖြစ်ပါတယ်ဆိုတာနဲ့ကြိုင်တယ်တတိကြောင်းချွေးပြီးတော့ဖြစ်တော့မှဖြစ်ပါတယ်ကြနောက်ပြီးတော့စစ်တော်ပြောတဲ့ညီကိုရဲ့စကားကိုကျွန်တော်ပြောချင်လို့ရှိရင်ကျွန်တော်တို့ဒီလုံသမအကူအညီဆောင်ရွက်တဲ့လူတွေဟာထိုင်းနိုင်ငံဥပဒေကြောင်းအရကျွန်တော်တို့ကတရားဝင်မှောက်ပုံတွေမရှိဘူးဗျဒါပေမဲ့လက်ထက်မှာပဲကျွန်တော်တို့အရင်တန်အမတ်ကြီး30လောက်ကတော့တိုင်းဝါလောသမကူညီဆောင်ချင်ကော်မတီဆိုပြီးတော့တရားဝင်အသိမှပြုပြီးတော့မှကျွန်တော်တို့ထိုင်းနိုင်ငံထဲမှာဟိုမတော်တဆတည်ဆုံးမှုဖြစ်ပြီးဘလို့ကိစ္စရာအကြောင်းမျိုးအကြောင်းပဲလောသမရဲ့ပြဿနာတိုင်းကိုကျွန်တော်တို့ကဟိုမြန်မာတန်ရုံလောသမကူညီဆောင်ချင်ကော်မတီကပါဆိုတဲ့အဲဒီအချိန်ဝါနဲ့တန်ရုံရဲ့အချိန်ဝါနဲ့ကျွန်တော်တို့ဟာလွတ်လွတ်လပ်လပ်အသွားရောက်ပြီးတော့မှကူညီနိုင်ခွင့်ရှိတယ်ဗျ။အာဒီနေ့ဒီချိန်မှာအာတော့အဲ့ဒီအခင်အချင်းမျိုးမဟုတ်ဘူးဗျ။ကျွန်တော်တို့ကိုဒီပင်လေကျွန်တော်တို့ဒီဟိုအချင်းပြေခြားခြားမှုတွေနဲ့ပတ်သက်ရဖြစ်စီဟိုဒီလွှဲချွန်နေတဲ့ဟို MOU line ကြောင့်ရဖြစ်စီကျွန်တော်တို့တရားတိတိခေါခေါအလုပ်လာတဲ့အတွက်ဟိုအပြန်လန်ဒီပင်လေဟိုကျွန်တော်တို့တရားအားဆွေးဆိုခံရတာတွေရှိတယ်အမှုဖွင့်ခံရတာတွေရှိတယ်ဟိုမချက်မကျပြောရမယ်ဆိုလို့ရှိရင်အဲ့ဒီတန်ရုံးအာဏာပိုင်တွေနဲ့ပွဲတဲ့တရားဒီပင်လေကျွန်တော်တို့ကိုဟိုဖမ်းခိုင်းလို့ကျွန်တော်ကိုယ်တိုင်အဲဒီဧပြီလ4ရက်နေ့ကဖမ်းခံခဲ့ရတယ်ကြဆိုတော့ညီကိုရေကျွန်တော်တို့အလို့သမားကူညီဆောင်ရွက်တဲ့လူတွေနဲ့ဘာလို့ပါညာလို့ပါဆိုတော့အတွေ့အကြုံတွေကိုပဲကျွန်တော်ပြောပြနိုင်မယ်ညီကိုတို့ဖြစ်နေတဲ့နေရာကိုကျွန်တော်တို့မှကိုယ်တိုင်လာရောက်ပြီးတော့ဒီနေ့အချိန်ကမှဘာမှမလုပ်ပြနိုင်ဘူးဗျဒါပေမဲ့ကျွန်တော်တို့ကုန်ခဲ့တဲ့2016ခုနှစ်ဟိုဒီဂျွန်လ25ရက်နေ့ကမေတောင်ဆန်းစုကြည်လာတော့ကတောင်းဆိုလိုက်တဲ့အတွက်ဒီမြန်မာတန်ရုံမှာတော့ဟိုအလို့သမားတန်ရရှိ9ရက်ရောက်နေတယ်ဆိုတော့ဖုန်းနံပါတ်တွေနဲ့တော့ကြေညာထားတယ်သူတို့တွေဘလောက်ကူညီဆောင်ရွက်မလဲဆိုတာကိုတော့သူတို့ကိုပဲတရားဝင်
အဲဟိုအကူကြီးတောင်းကြပါလို့မိတ္တရာခံနေတယ်ဟုတ်ကဲ့ပါကျွန်တော်တက်တဲ့မသက်သက်ဥပါမေးချင်ပါလေမသက်သက်အခုအလုံသမားတွေအခုပြဿနာမှာအကူကြီးဆောင်ရွက်ပေးနေတဲ့အခါမှာကြုံရတဲ့အခက်ခဲကြုံရတဲ့အခြေအနေတန်ရုံးနဲ့ဆက်ဆံရေးမှာဆက်ဆံရေးကောင်းမကောင်းဒီအခြေအနေဘယ်လိုများသုံးသပ်မိပါလဲ
ဟုတ်ကဲ့ကျွန်မအနေနဲ့ပြောရမယ်ဆိုရင်မနေ့ကအမေတော်အောင်ဆန်းစုကြည်ထိုင်းနိုင်ငံလာသွားပြီးတဲ့နောက်မှာဆိုရင်ထိုင်းအာဏာပိုင်အနေနဲ့ထောက်လန်းကြီးတွေကကျမတို့လိုတရားမဝင်တဲ့ဒီလောက်ကမှကူညီနေတဲ့ CBO လို့အဖွဲ့တွေကိုမှတ်ပုံတင်မရှိထားတဲ့အဖွဲ့အစည်းတွေကိုထောက်လန်းပါတယ်။မေးမြန်းတာပါ။မေးမြန်းတာလည်းမျိုးစုံပါပဲ။ဖုန်းနဲ့မေးလိုက်။အဲဖေမီယာမှာရှိတယ်လေ။ဖေရုံခန့်ဗမာလေးပေါ့။အမျိုးမျိုးမေးပါတယ်။နောက်ပြီးရင်ကျမတို့ကိုယ်တိုင်ကအလုကမာလက်ပြတ်သွားတဲ့အလုကမာဖြစ်စီခြေတော့ပြတ်သွားတဲ့အလုကမာဖြစ်စီလူမှုကူလုံရေးရုံမှာရော်သေးရဖို့ကျမတို့ကသွားပြီးရှောက်ပေးတယ်ဆိုရင်ကျမတို့ကိုစစ်မေးပါတယ်ရုံနေရလေအဲ့ခါကျတော့ကျမတို့ကပြဿနာတစ်ခု case တစ်ခုရှိတိုင်းတန်ရုံမှာဒီ case ကိုကျမတို့လုတ်ပါမယ်အလုပ်သမားကိုလည်းခေါ်ွားတယ်ဆိုင်ရာရတယ်အလုပ်သမားကိုလည်းဒီ case ကိုကျမတို့လုတ်ပါမယ်ဒီ case ရောကျမတို့ကိုဆာရဲဆာနန်းတစ်ခုထုတ်ပေးပါထောက်ခံပေးပါဗောနော်အဲ့လိုမျိုးနဲ့ case တစ်ခုရှိတိုင်းမြန်မာတန်ရုံအလုပ်သမားဆိုင်ရာရှိမှာထောက်ခံတာတကယ်တော့ယူရပါတယ်အဲ့ဒီလိုမျိုးနဲ့ပဲကျမတို့မှာအလုပ်သမားအရေးကိုဖြေရှင်းရတာတော်တော်ခက်ခဲပါတယ်now so to say အလိုမျိုးဖြစ်လာတဲ့အခါကျမတို့မှာဓာရီကူညီနေတယ်ဆိုတာကျမတို့မှာတပ်ပုံတွေရောမတင်ရအောင်သူတို့တိတ်နဲ့ကူညီရပါတယ်ဆိုတော့ကျမတို့ထိုင်းထောက်လိုင်းကြီးလားထိုင်းထောက်လိုင်းကြီးတရင်ပေးလားမသိဘူးအမြဲတမ်းစုံစမ်းနေ location ဆိုတာလုံးဝမဖွင့်ရအောင်ကျမတို့မှာအမြဲတမ်းပိတ်ထားရတဲ့အခါမျိုးရှိပါတယ်အဲ့တော့ကျမတို့လည်းထိုင်းနိုင်ငံမှာအလို့သမားတွေကိုကူညီရဆိုတာဘယ်သူမှလည်းလာမပေးထားပါဘူးကျမတို့ကကိုယ်ဝန်စာကိုတစ်ဖက်တစ်လမ်းကအလုပ်လုပ်ပြီးတော့ကျန်တဲ့တပတ်မှ3ရက်အလုပ်လုပ်ပြီး2ရက်ကိုကျမတို့ကအလုပ်သမားအရေးအတွက်ရုံးခွင့်တဲ့ရက်တွေကိုရုံးတွေကိုပြေးပြီးအလုပ်လုပ်ရတာလည်းဖြစ်ပါတယ်ဒါပေမဲ့ဟိုကျမတို့အတွက်မအာမခံပေးနိုင်မဲ့ဒီတန်ရုံးကနေကျမတို့ကိုအတိမတ်ပြုတဲ့ကော်မတီတစ်ရက်ရေလို့ရှိထားခဲ့တယ်ဆိုကောင်းပါတယ်ဒီကော်မတီကဖွဲ့မယ်နဲ့တကယ်အကောင့်ထဲမပေါ်ဖြစ်တာတော့ကျမတို့သတိပြုထားပါတယ်ရှင
်ဟုတ်ကဲ့ပါမသက်သက်
ကျေးဇူးမျိုးအရေးတွေကြုံလာတဲ့အခါမှာကျမတို့မှာအီးမေးလ်တွေအခုလိုမျိုးပေါ့အလုပ်လုပ်ရင်းဖြစ်စီကျမတို့ကအွန်လိုင်းကနေပြီးတော့မီတင်လုပ်တယ်ညအခါပဲဖြစ်ဖြစ်ကျမတို့မီတင်လုပ်တယ်အွန်လိုင်းကနေလုပ်ပြီးကျမတို့ဒီတန်ရုံးရဲ့ဒီအီးမေးလ်နဲ့မြန်မာနိုင်ငံအလုပ်သမား
ลูกผู้ลงยีฐานะนี่จมารัวซาปูပြီးတော့จมารัวအဲ့လိုအတက်အချက်လက်တွေจมารုတင်ပြပါတယ်ဒါပေမဲ့ပေါ့เนาะဟိုဖုန်းနဲ့ပြောပြီးတော့ဒီဘယ်လိုဖြစ်တဲ့နယ်လို့အကြံပေးကြလဲရှိတယ်จมารုအကြံပြကြလဲရှိတယ်ဒါပေမဲ့မထီရောက်ဘူးပေါ့เนาะဒါဆိုတော့အလုပ်ကမတန်ရာဆီက9ရောက်ရှိတယ်ဆိုတော့ဘသူကဘသူတာဝန်ယူတယ်ဘသူကဘယ်တာဝန်ယူတယ်ဆိုတာจมารုလဲခွတ်ခွတ်ဆဆမသိဘူးအဲ့အတွက်
ဒီရောက်ဖြစ်နိုင်တဲ့အခြေအနေမျိုးတော့ကျမတို့မျှော်လင့်နေဟုတ်ကဲ့ပါခင်ဗျာကျွန်တော်သရရှင်တူကိုလှည့်ပေးကြပါတယ်ကိုလာမင်းတို့တုတ်တုတ်လေးဆွေးနွေးမေးမြန်းလို့ရပါတယ်ချင်းသိမ့်မရတော့ဘူးပါဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဖြစ်ပြောင်းမြန်မာလောက်သမားတွေကိုအစိုးရအနေနဲ့အပြေးဝအကာအကွယ်ပေးပြီးတာဝန်မယူအယူပေးစီခြင်းနဲ့ပေါ့နော်အခုလက်ရှိတိုင်းနိုင်ငံမှာမြန်မာလာဟုတ်ကံမ ကျွန်တော်တို့အစိုးရကကျွန်တော်တို့ကိုအကာအကွယ်မပေးလို့ပဲမပေးလို့ပါပဲကိုသားသမီးကိုကွန်မန်တာကမှမဆောက်ရှောက်လို့မဆောက်ရှောက်ဘူးဆိုလို့ရှိရင်တခြားလူတွေကဘယ်အာဏာမလဲကြာတန်အမတ်တွေကတော်ပြီးခန့်ထားတယ်နဲ့ဒါပေမဲ့ဒီတန်အမတ်ထဲမှာကတကယ့်ကိုအလောက်လောက်တဲ့တန်အမတ်ကပါမလာဘူးကြာတကယ့်ကိုအလောက်လောက်တဲ့တန်အမတ်နှစ်ယောက်ဆိုလို့ရှိရင်ဒီမြန်မာလူ့သမားတွေကိုကုန်ကျင်နေပါတယ်ဒီမြန်မာနိုင်ငံကတင်သွင်းတဲ့ MOU MOU အလို့သမားတွေဆိုလို့ရှိရင် MOU အလို့သမားတဦးကိုတသိန်းခွဲတာသတ်မှတ်ထားပေမဲ့အခုလက်ရှိအချိန်မှာအဲ့ဒီတသိန်းခွဲနဲ့လုတ်ပေးပါသလားအဲ့ဒါကိုလည်းစဉ်းစားဖို့လိုပါတယ်ဒီကေကျွန်တော်တို့မြင်းမြန်ရတော့ကတော့ဒီ5သိန်း6သိန်း9သိန်းပေးပြီးတော့လာရတယ်ဒီထက်နိုင်ငံရောက်တဲ့အချိန်မှာလည်းဘတ်နောက်ထပ်8000 7000 9000 1000တိပေးနေရပါတယ်ခင်ဗျာဒီအခုကျွန်တော်တို့ပန်းရောင်ပန်းနဲ့စီအိမ်လုတ်တဲ့အခါမှာလည်းကိုငါကိုလဲလဲလဲလဲသွားလို့တဲ့အခါကြာလို့ရှိရင်ကျွန်တော်ကဆိုလို့ချင်း3လပိုင်းမှာသွားလို့တာပေါ့နော်3လပိုင်းမှာသူကအဲ့ဒီ CN ရုံးကတောင်းဝန်ရှိတဲ့လူကကျွန်တော်ကိုဗေဒနာတိရှိနေဆိုတော့3လရှိမှာလေခင်ဗျ6လပဲတကယ်နဲ့မှလာခဲ့ပါတယ်အမှန်ကပွေးစမ်းနဲ့လုတ်တဲ့လူတွေကြာလို့ရှိရင်ဒီနေ့လောက်ရင်ဒီနေ့ရတယ်ကိုငါကိုလုံးလို့ရှိရင်
ကိုလာမင်းဖြတ်ပြီးပါတော့ချင်းလေ
အကြောင်းအရာလည်းရှိပါတယ်ခင်ဗျ
ဟုတ်ကဲ့ကိုလာမင်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်ဒီအကြောင်းအရာနဲ့ပတ်သက်လို့ဒီကိစ္စနဲ့ပတ်သက်ပြီးတော့တကယ်တမ်းဆွေးနွေးစရာတွေကတော့အများကြီးပါကျွန်တော်အချိန်လည်းဆစ်သွားလို့ပါအဓိကပါဝင်ဆွေးနွေးပြီးတဲ့ဥကျော်တောင်ကုတီဟမောင်မောင်မတ်တက်ဦးနဲ့ခြားပါဝင်ဆွေးနွေးသူတွေနောက်နားထောင်နေတဲ့တော်ရှင်တွေအားလုံးကိုကျွန်တော်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတဲ့ရဲ့လီလိုက်အစီအစဉ်ကိုဒီမှာပဲရနာခွင့်ပြီးပ
ါဒီကညာဓာတ်ရိုက်လီလိုက်ဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ပြိုးရမြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ဗုဒ္ဓဦးနဲ့မနဲ့ထုတ်လွှင့်မဲ့အစီအစဉ်ကိုတော့လိုင်းတိုမီတာ30 40နဲ့50တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုကိုအောင်လင်းဦးကြေညာပေးပါမယ်ရှင
်နိုင်ငံကတိုင်ဝမ်ကသတိပေးနေတဲ့ကြားကပဲနျူကလ িয়ার လက်နက်စွမ်းရည်တွန်းမြင့်ရေးမှအဓိကကြတဲ့ခြေလမ်းတရားဖြစ်တချင်းဖြစ်ပဋိဌာန်းတုံးတစင်းကိုအောင်မြင်ဆန်းသက်ပြလို့နိုင်ငံကြောင်းမြောက်ကိုရီးယားကကြေညာလိုက်ပါတယ်တရုတ်နိုင်ငံအနောက်မြောက်ဖက်နယ်စပ်မြောက်ကိုရီးယားနိုင်ငံကလေယာဉ်ဝန်တစ်ခုအနီးကနေပြလွတ်လိုက်တဲ့မစ်ဆိုင်းတုံးဟာဂျပန်နိုင်ငံစီးပွားရေးထူးနယ်မြေကိုကျောက်ခဲ့တာကြောင့်ဂျပန်နိုင်ငံရဲ့အတိုင်းဝဲမှာရဲကပ်မှုတွေကြုံခဲ့ရသလိုတရုတ်နိုင်ငံအနေနဲ့လည်းမြောက်ကိုရီးယားကိုထိန်းသိမ်းနိုင်စွမ်းမရှိတာကိုပြသရရောက်ခဲ့ပါတယ်မြောက်ကိုရီးယားရဲ့မစ်ဆိုင်းတုံးနဲ့နျူကလ িয়ার စစ်ဆင်တွေကိုရပ်ဆိုင်းဖို့တချိန်တည်းမှာပဲအမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ကြီးမားတဲ့ပူးတွက်စစ်ရေးလက်ချက်မှုစစ်ဆင်တွေကိုထိန်းချုပ်ဖို့လိုအပ်တဲ့အကြောင်းတရုတ်နဲ့ရုရှားနိုင်ငံတို့သဘောတူညီလိုက်ကြပါတယ်။မြောက်ကိုရီးယားရဲ့ကြီးထွားလာနေတဲ့မစ်ဆိုင်းတုံးအနေနဲ့ပတ်သက်လို့ရင်းဆိုင်ဖြည့်ရှင်းဖို့တရုတ်သမ္မတရှီချင်းဖြင့်ညှိနှိုင်းဆောင်ရွက်သွားမယ့်အကြောင်းလဲမြောက်ကိုရီးယားရဲ့ဒီကနေ့မစ်ဆိုင်းတုံးဆန့်သတ်မှုပြီးနိုင်ပိုင်းအကြံမှာပဲရုရှားသမ္မတဗလာဒီမီယာပူတင်ကကြေညာလိုက်တာပါ။စမဖွံ့ဖြိုးတဲ့နိုင်ငံပေါင်း20ရာခေါင်းဆောင်နေတဲ့အတူအမေရိကန်သမ္မတဒေါ်နယ်ထရန့်တက်ရောက်ဖို့ရှိနေတဲ့ G20 ထိပ်သီးဆွေးနွေးပွဲကျင်းပမယ့်ဂျာမနီနိုင်ငံဟမ်ဘတ်မြို့မှာရက်တပ်ဖွဲ့ကလွန်ကျော်ရေးအတွက်ကင်းလက်နေကြသလိုဆန္ဒပြသူတွေကလည်းဒပိတ်စကန်တွေဖွင့်လှစ်ပြင်ဆင်နေကြပါတယ်။သမ္မတထရန့်နဲ့အင်ရှင်ဂျာမနီဝန်ကြီးချုပ်အန်ကလာမာကဲလို့ကြားသဘောထားကူးလက်မှုတွေရှိနေပေမဲ့အချမ်းဖက်ဝါဒမြောက်ကိုရီးယားရဲ့နျူကလ িয়ার ရေးစရိမ်မှာတော့တဘောထဲရှိမဲ့အလားအလာတွေလည်းမြင်တွေ့နေရပါတယ်။ပိုင်ဆိုင်မှုကြောင့်ညင်ပွားနေတဲ့တောင်တရုတ်ပင်လယ်ပြင်ကိုလွန်ခဲ့တဲ့သတင်း6ပတ်တွင်အမေရိကန်ရေတပ်ဖွဲ့တစ်ဖွဲ့ဒုတိယအကြိမ်ဆေးလွှတ်လိုက်တာစောင့်ကြည့်ကာလကုန်ဆုံးသွားပြီးတဲ့နောက်အမေရိကန်သမ္မတဒေါ်နယ်ထရန့်ကတရုတ်နိုင်ငံအပေါ်ဖိအားပေးတဲ့လက္ခဏာတရားဖြစ်နေအများကရှုမြင်နေကြပါတယ်
။သတင်းအချင်းချုပ်ကိုကိုအောင်လင်းဦးတင်ညာပေးခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လွှင့်ရမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူလီမန်ထာရဝါလီဖြစ်ပါတယ်။ကျွန်မရှာဖောင်းပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00ကနေ10:00အထိလိုင်းတိုမီတာ2495 3050နဲ့လိုင်းလာမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။တော်ရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.